Welcome to the Voice of America in Burmese.
Washington Review American Dangani, Natalis September La Choye, Denning Rinimanakin season ago, Yamasan Rodiman at Chamaigani Kunanaiti, Langometer Nasali listening as it did, Langometer de Aguze Rogani told him Benny Babi, Jama Kimio Tapa, Dimanakin the Henrigo, Gunyaway on it to Piopia Pibami. Coronavirus Gusamutre, Sitan Kau Unit, John Hopkins Tekadu Sitania. Kabatalo Akusa Kanaduha, Saninima Naset Chautan Quejopsinibi, Tesuma Duga, Goding Nibashinibabi. Gusamu Miazum Sinere, American Piran Sumaro, Akusa Kanadu, Chautan Jone, Tesuma Duga, Nadain Nibashinibare, Dudia Gusamu Miazunga, Akusa Kanadu, Lathan Joshi, Brazil Pippi, India Gale, Gusatu, Lathan Jone, Brazil Nibashinibabi, India Masanini Tiatemabe, not Akusa Kanaduga, Shetan Jobare. Europa Maro coronavirus akusa kanalo seyon tenira naya shivi pete. Italy Wenjijo, Silvio Berlusconi a chiniha, tinye mushire lo tu siawenga senine ma piobare. American nangantuan kweja sasamune, yeri a suware lo samure dre sana pianira, jebong dea nila vi pete, Oregon pine portland yuma, taujaniga nasakona u ye pankangea bare, sana pia durego tru suwine de niagani pebu nyonjara gumlai nabe. Yerego yaya pisir in a pipo kejar in noma. Yega luna sakonia go pansi get up yippee. A miasuga, the albury is somewhere losanago, no shamun a pankangia raba. Mila runga, Minneapolis ma, Lumemuda Josh Floyd, Lubu ye pantasin, de songier in now. American Nangandaloa, quejas samune, yeri a suare loya dre, sana piamuri, a kuti, sabi pipoani raba. New York Pine Rochester Mio Male, March La Runga, Lumemuda Daniel Brood, Ye Pantazin, De Sunkia Ladre, Taujani Yaga, Mulema, Chita Sanapiadu, the town of Shigevare, Portlengar, Adiga Sanapiare Nia Pippi, Ye Lungan Pubian, Pione in it, Lumuetia, Nadamu, Shizi Bodre, Yes, Sanapiamuri, Dona Lajala Red Namara, Sanapiadu Rene, Ye Rijama Damaga, Lewenson and Leazon Puri Jamaba, Padipegari Pilla Niraba. Mire Penerema, Nemi Pensamusa, and Yempuanira and a Patapi, Sunim Muri Sabi, Lopone, the Gelum Lopusoe, now Cedre, Josedrigo, Jensayama, Pijan, Turki Tamara, Receptai of Aduanga, Grigo, the Deep Bele Barri. Mire Pene, Shibanga, Yenanet, the Bawa, Dangwe Taitre, Dupo in a Patapi, Greekness, Cypress Tune, Turki, and Yempuanija, Rapipi, through Alonha, Pine and Yempuanir and Niadre, Yidayo, Lida Drigo, Chataja Rapipari. Tidida to a Greekness Cypress Duga, through a Jibian Siboy Pines only go sweater jabari. Less a year sweater at Dianilam Jarret, Nibonin a sail sedanrigo, Pippi Potre, Turiki ma, Nangay Siboy in it, see in Irish Shira, the Boba Lama Pichone, Turiki Becca, Pinanji, Alone, Joseph Dre, to a thin bellow, Turiki the Maraga, Piobari. Ditherin, then again, Pettipeca Pilame, and a short chabu, Greekness Turiki set that down Shiduri sa sooner in the below. Nedu Mohammed put Piojagger in Nama, Turki Tamaraga, Kulu, Piojalita, Pipare. Turki ha, Mirepin, Shibanti Darema, Tugu, Sanya Muri, Jeje Pianan, Joniara, Pipare. E. Uropa Tamagale, Turki at the Amun Loyatri, Lola Mago, Sanjan and Nine, a year you tankan Nanjang, change out Keraba. Taliban and Hinaye put, Gata Nangango Yoni below, Taliban Piokunyaga, Seninima, Piojalita. Kala Dashi Sangir, Afghan Suane, Talibano Jasunumuri, Satimbo de Popi, Nizalare, Lakna, Dula Babi, Gadaning and Duhamu Machimpabu, Season Tare, D Sunubuetre, Yet Dija Tama Matabime, Sunubuetre, Dasi Pinere, Agenda Lele Mua, Dither Impademabe, B Doretre, Nina Muri Majagan Satimu Shinibare, Taliban Pueha, Pakistango Majadik and Gama, Toyo B, Pakistan Suane, Ninja Lungas and Kesayago Sunugaraba. Gata Anabenrigale, people Nanganga la dure dread, quarantine teeth and quenable, cornea tamat habime, a who sooner were tail metega, Bowman COVID 19 Santa Sissimu lonely, goes a letter children or kinloquent bait habari. Afghan Sua Ninae Puegara, Seninity Gabuma, Vesini debime, sooner were dread, Jordan Pinsenet Puegara, did the limper saw by Mabe, Duhago Yawni Rabba. အာဖဂန်အစိုးရရဲ့ပြန်လည်သိမ်းပြန်ရေးကောင်စီပြောခွင့်ရကတော့သူတို့ရဲ့ညှိနှိုင်းရေးအဖွဲ့ဟာဆွေးနွေးဖို့အသင့်ဖြစ်နေကြောင်းနဲ့အကျဉ်းသားလဲလှယ်ရေးကိစ္စကလည်းပြီးသွားပြီဖြစ်တဲ့အတွက်ဆွေးနွေးပွဲကြန့်ကြာစီဖို့အကြောင်းပြစရာမရှိဘူးလို့ပြောပါတယ်။ဒါပေမဲ့တာလီဘန်တွေဘက်ကဆွေးနွေးပွဲအတွက်အသင့်ဖြစ်နေပုံမရဘူးလို့လည်းပြောပါတယ်။
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတနင်္ဂနွေနေ့မနက်ကင် VO ရဲ့သတင်းတွေကိုဆက်ပြီးတင်ပြနေပါတယ်မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုအခြေအနေတွေကြောင့်အသွားအလာကန့်သတ်ချက်တွေကိုလိုက်နာတဲ့အနေနဲ့လူစုလူဝေးမလုပ်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်။ရန်ကုန်တိုင်းကော်မူမြို့နယ်ကနေပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြိုင်မဲ့ NLD ပါတီဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကစက်တင်ဘာလ10ရက်လာမယ့်အင်္ဂါနေ့ကျရင်ကော်မူမြို့ကရွေးကောက်ပွဲအောင်နိုင်ရေးဆိုင်မှုတင်ပွဲအခမ်းအနားမှာဒေသခံပြည်သူတွေလူစုလူဝေးလုပ်မဲ့သတင်းထွက်ပေါ်နေတာကြောင့်အခုလိုသတိပေးပြောကြားလိုက်တာဖြစ်ပါတယ်။
ဒီထောက်ခံမှုတွေပို့ပြီးတော့တောင်းပို့ရှိတာတော့ပြည်သူတွေရဲ့ကြမ်းမာရေးပဲဖြစ်ပါတယ်။ကြမ်းမာရေးနဲ့လုံခြုံရေးပါ။ဒါရောမလို့အခုအချိန်မှာကိုဗစ်ကာလမှာဆိုလို့ရှိရင်လူစုလူဝေးလည်းမဖြစ်အောင်တနေရာနေတနေရာမတော်ဘူးလေပိတ်ပင်တားဆီးထားတဲ့စီမီစကအနေနဲ့လည်းကိုက်ညင်အောင်လို့ကျွန်တော်တို့လည်းကောင်းမှုကိုမလိုက်ပါနဲ့လို့ကျွန်တော်အနေနဲ့မေတ္တာရခံကြပါတယ်
။မြန်မာနိုင်ငံမှာအခုရက်ပိုင်းအတွင်းတောက်လျှောက်ဆိုလိုရန်ကုန်တိုင်းနဲ့ရခိုင်ပြည်နယ်မှာကိုဗစ်အတီးပြုတ်လူနာတစားစားတိုးလာနေတဲ့အတွက်နေအိမ်မှာပဲနေကြဖို့ stay at home အမိန့်ကိုအစိုးရကထုတ်ပြန်ထားသလိုရခိုင်ပြည်နယ်ကမြို့နယ်တချို့မှာညမထွက်ရ144အမိန့်ထုတ်ပြန်ထားတာပါ။ကျန်းမာရေးဝန်ကြီးဌာနရဲ့စက်တင်ဘာ5ရက်ည8နာရီသတင်းထုတ်ပြန်ချက်အရကိုဗစ်အတည်ပြုလူနာသစ်38ဦးရှိလာပါတယ်။အခုချိန်ထိမြန်မာနိုင်ငံမှာကိုဗစ်ကူးစက်သူစုစုပေါင်း1253ဦးရှိပြီးရောဂါကင်းစင်လာသူက390ကျော်ရှိကာ9ဦးသေဆုံးခဲ့ရပြီဖြစ်ပါတယ်ခင်ဗျာ။ရကံပြည်နယ်ကအရသာပြည်သူတွေရဲ့အသက်အိုးအိမ်စီးစဉ်ကိုပျက်စီးဆုံးရှုံးစေတဲ့မြန်မာတပ်မတော်ရဲ့စစ်စင်ရေးကိုအ мян ဆုံးရပ်တန့်ပေးဖို့စစ်တွေမျိုးအခြေဆိုင်ရခိုင်အမျိုးသားပါတီ AMP ကနိုင်ငံတော်သမ္မတဦးဝင်းမြတ်ပါဝင်နိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်တို့ကိုလိမ့်မူပြီးစက်တင်ဘာ5ရက်နေ့စွဲနဲ့အိတ်ဖွင့်ပေးစာတစ်စောင်ရေးသားလိုက်ပါတယ်တပ်မတော်ကကြေးရွာတွေထဲပစ်ခတ်ခြင်းတန်တရားနဲ့ဖမ်းဆီးသွားခြင်းမိရှုဖျက်ဆီးခြင်းစတာတွေကြောင့်အပြစ်မဲ့ရခိုင်ရသားပြည်သူတွေနေအိမ်ကိုစွန့်ပြီးထွက်ပြေးနေရတာဟာလူအခွင့်အရေးချိုးဖောက်ခံရတာဖြစ်ကြောင်းဒါတွေကိုဥပဒေနဲ့အညီအကာအကွယ်ပေးဖို့နိုင်ငံတော်အစိုးရနဲ့တပ်မတော်မှတာဝန်ရှိကြောင်း AMB ရဲ့စာမှာဖော်ပြပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်ကကိုဗစ်ကာယောဂါအခြေအနေကြားမှာပဲကြောက်တော်မျိုးတွင်တပ်မတော်ရဲ့လက်နက်ကြီးကြရောက်မှုကြောင့်ရသားပြည်သူတို့ချို့သေဆုံးတာဒဏ်ရာရတာရှိခဲ့တဲ့အကြောင်းစာမှာဖော်ပြထားပြီးအဲ့ဒီဒေသကနေအိမ်တွေမီးရှို့ခံရတဲ့ဖြစ်ရပ်ကိုအသေးစိတ်ဖော်ပြပါတယ်။ဒါကြောင့်တပ်မတော်ရဲ့စစ်စင်ရေးတွေကိုအ мян ဆုံးရပ်တန့်ပြီးနိုင်ငံသားအခွင့်အရေးဆုံးရှုံးမှုကိုဥပဒေအရအကာအကွယ်ပေးဖို့နိုင်ငံအကြီးအကဲတွေကိုစာရေးသားတောင်းဆိုကြောင်းအိတ်ဖွင့်ပေးစာမှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့အစိုးရဘက်ကရောတပ်မတော်ဘက်ကပါအခုချိန်ထိတစုံတရာတုံ့ပြန်ပြောကြားခြင်းမရှိသေးပါဘူးခင်ဗျာ။မြန်မာနိုင်ငံမြောက်ပြည်ဘက်ကနေထိုင်းနိုင်ငံနဲ့တိတ်တဆိတ်ဝင်လာတဲ့ထိုင်းနိုင်ငံသား5ဦးနဲ့တရုတ်နိုင်ငံသား2ဦးတို့ကိုထိုင်းအာဏာပိုင်တွေကစနေနေ့မနေ့အစောပိုင်းမှာဖမ်းဆီးလိုက်ပါတယ်။သူတို့ဟာမြန်မာနိုင်ငံဘက်ချမ်းStar Casino နဲ့စန့်ကျင်ဘက်တာဆိုင်လူရဲ့အရက်ကနေဝင်လာတဲ့အချိန်မှာစစ်တပ်ကင်းလဲအဖွဲ့ကတွေ့ရှိပြီးဖမ်းဆီးလိုက်တာပါသူတို့ကိုထိုင်းမြန်မာနယ်စပ်မဲဆောက်မြို့ရဲစခန်းကိုခေါ်သွားပြီးထိုင်းနိုင်ငံရဲ့တရားမဝင်လမ်းကြောင်းကဝင်ရောက်လာမှုတပ်ခရိုင်ကပြဋ္ဌာန်းထားတဲ့ကာယောဂဆိုင်ရာကန့်သတ်ချက်တွေချိုးဖောက်မှုနဲ့ဆွဲချက်တင်ထားပါတယ်သူတို့တွေဟာမြဝတီမြို့ဘက်အချမ်းကနေတောင်ရင်မြေကမ်းမှာဖွင့်ထားတဲ့ Star Casino မှာအလုပ်လုပ်ကြသူတွေဖြစ်တယ်လို့ဖြောက်ချက်ပေးပြောဆိုကြောင်းထိုင်းကလာတဲ့သတင်းတွေမှာရေးပါတယ်Star Casino ဟာမြန်မာနိုင်ငံဘက်အချမ်းမှာဖွင့်ထားပေမဲ့ထိုင်းဘက်ကနေကာစီနိုမှာလာကစားသူတွေဟာထိုင်းဘက်အချမ်းမှာရှိတဲ့ရင်ရန်နားရနေရာမှာကားကိုရပ်ထားခဲ့ပြီးဂရုလေးနဲ့မြန်မာဘက်အချမ်းကူးသွားပြီးကစားကြတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်ကိုဗစ်ကူးစက်မှုအရှိန်တိုးနေတာကြောင့်ထိုင်းအာဏာပိုင်တွေကတိုင်းမြောက်နေစပ်တခြားလုံခြုံရေးကိုတင်းကျပ်ထားချိန်မှာအခုလိုဖမ်းဆီးမှုတွေထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ။အာရှဒေသကနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယနဲ့တရုတ်နှစ်နိုင်ငံကြားကာကွယ်ရေးဝန်ကြီးတွေရဲ့တွေးဆမှုအပြီးမှာတော့နိုင်ငံသားအငင်းပွားနေတဲ့နေဆက်ပြဿနာတင်းမာမှုရောပါအောင်ဥတီဆောင်ရွက်ကြဖို့သဘောတူညီခဲ့တယ်လို့အိန္ဒိယနဲ့တရုတ်အစိုးရတွေကစနေနေ့မှာပြောပါတယ်နေဆက်ဒေသတွေမှာဇွန်လကဖြစ်ပွားခဲ့တဲ့ပဋိပက္ခအတွင်းအိန္ဒိယစစ်သား20သေဆုံးခဲ့ပြီးတဲ့နောက်နေဆက်နှစ်ဖက်တပ်တွေတိုးချဲ့ချလာခဲ့တာဖြစ်ပါတယ် တရုတ်အစိုးရကတော့ဒီပြည်ပကအတွင်းထိခိုက်သေးဆုံးမှုရှိမရှိသတင်းထုတ်ပြန်တာမရှိခဲ့ပါဘူး။အိန္ဒိယကာကွယ်ရေးဝန်ကြီးရာရှနတ်နဲ့တရုတ်ဗိုလ်ချုပ်ကြီးဝေဖန်ဂီတို့ဟာရုရှားနိုင်ငံမော်စကိုမြို့ကရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအစည်းအဝေးမှာတောက်ကြညနေပိုင်းကတီးတန့်တွေ့ဆုံခဲ့တာပါ။မေလကစာပြီးတင်မာခဲ့တဲ့နေစာပြဿနာအတွက်အဆင့်မြင့်ဆုံးတာဝန်ရှိသူတွေအခုလိုမျက်နှာချင်းဆိုင်တွေ့ဆုံတာပထမဦးဆုံးပဲဖြစ်ပါတယ်ခင်ဗျာ။တနင်္ဂနွေနေ့မနက်ခင်း VOE ရဲ့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုချိန်အားစလို့စိတ်ဝင်စားဖွယ်သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာရခိုင်ပြည်နယ်မှာကိုဗစ်ကာယောဂါကူးစက်မှုတစားစဒိုးလာတာကြောင့်ဒေသခံပြည်သူတွေနေစဉ်စားတောက်ရှင်သန်ရေးကိစ္စအခက်ကြုံလာမှာကိုစိုးရိမ်နေကြသလိုယောဂါကာကွယ်ကူးသရေးအပိုင်းမှာလည်းလိုအပ်ချက်တွေရှိနေတဲ့အပေါ်စိုးရိမ်ပြီးကြောင်းရခိုင်နိုင်ငံရင်းအင်အားစုတွေကပြောပါတယ်ဒါမဲ့ကာကွယ်ကူတာရေးအပိုင်းမှာရောပြည်သူတွေရဲ့စားနပ်ရိက္ခာအပိုင်းကိုပါမကြခင်ထပ်မံဖြည့်ဆည်းပံ့ပိုးသွားဖို့ရှိတယ်လို့ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတို့ကတုံ့ပြန်ပြောဆိုတဲ့အကြောင်းကိုတင်ပြချင်ပါတယ်။ပြည်တွင်းကလူအချင်းချင်းကိုဗစ်ကူးစက်မှုခံများစားတွေ့လာရတဲ့ရခိုင်ပြည်နယ်မှာအ धिक အားဖြင့်ကြောက်ဖြူမျိုးနဲ့စစ်တွေမျိုးတွေဟာကူးစက်မှုအများဆုံးဖြစ်နေပြီးကူးစက်ခံလူနာတွေနဲ့စောင့်ကြည့်လူနာတွေကိုထားဖို့နေရာအခက်အခဲဖြစ်လာတယ်လို့ကာကွယ်ကူတာရေးဆိုင်ရာအသုံးဆောင်ပစ္စည်းအလုံလောက်မရှိတာကလည်းစိုးရိမ်မှုကြီးတရဖြစ်တယ်လို့ရခိုင်ပြည်နယ်လွှတ်တော်ရဲ့ကြောက်ဖြူမြို့နယ်မဲဆန္ဒအမှတ်နှစ်လွှတ်တော်ကိုယ်စားလှယ်ဦးဖိုးဆန်က VOA ကိုပြောပါတယ
်ဒီခံမှာအဆိုးဆုံးကတော့စစ်တွေနဲ့ကြောက်ဖြူပါပဲသူနဲ့သူကူးစက်မှုတွေကနေ့စဉ်လို့ရှိတယ်နေတာရှိတယ်ညတာရှိတယ်အဲ့တော့ဒီမှာကျွန်တော်တို့အဲ့ယောဂမှုတွေ့တဲ့လူတွေကိုသားမဲ့နေရာကနည်းနည်းအခက်အခဲဖြစ်တော့တယ်အဲ့ကြောင့်မို့လို့သင်ယုံမှာမလုံလောက်တဲ့အတွက်အခုကျွန်တော်တို့ပညာရေးကောလိပ်မှာလေးပဲ quarantine လူနာတွေကိုထားတာရှိတယ်ခင်ဗျအဲ့ကနေမှအခုမြို့တော်ခမ်းမတော်ဘာတို့ကိုတောင်းမှအဲ့မှာဆက်မယ်ဆိုပြီးရင်လူရှိနေစီကအမှုငွေတွေကောက်ခံပြီးဒေတာတွေပါတယ်အဲ့လိုလုပ်နေကြတာရှိတယ်ခင်ဗျမြို့တော်ခမ်းမတော်ကတော့သင်ယုံနဲ့လေးနေတယ်ကျောင်းဝန်တွေကလည်းအလွယ်တကူလာလို့ရတယ်ဆိုပြီးတကယ်လို့တို့လာလို့ရှိရင်အဲ့ဒီနေရာကိုထွက်မယ်ဆိုပြီးအဲ့ဒီနေရာကိုရွေ့ရှည်ပြီးကျော်ပြီးလောက်ထွက်တာပါခင်ဗျာ။နောက်ကျွန်တော်တို့ဒီမှာကျန်းမာရေးဝန်ထမ်းတွေကတော်တော်စွန့်ရင်ရတယ်။အားကြောင့်လေဆိုတော့ကျန်းမာရေးဝန်ထမ်းတွေကဒီလိုအပ်တဲ့ PC ပစ္စည်းတွေမစုံဘူး။ PP ဝတ်စုံဆိုလို့ရှိရင်တကြိမ်သွဲပစ္စည်းတွေတကြိမ်အဲ့လေးရမှာသူကအဲ့လိုမဟုတ်ဘူး။အကုန်လုံးပြည့်စုံအောင်မလုပ်နိုင်ဘူးဆိုတော့တရားကိုစမ်းသပ်ပြီးရင်နောက်ပြောက်လဲအဲ့ဒီဝတ်စုံနဲ့ပဲအဲ့လိုပဲပုံစံရတယ်ဆိုတော့ဝန်ထမ်းတွေပါလေးပဲခက်ခဲတယ်ရှိပါလေ။ဒီကတော့ပြည့်စုံအောင်နိုင်ငံတော်ကပိုင်းဖို့ပြင်နိုင်ရောပို့ပြီးတော့မှာပါ
။ကိုဗစ်ကူးစက်မှုကြောင့်ရခိုင်ပြည်နယ်မှာလူတွေနေအိမ်မှာပဲနေကြဖို့ stay at home အမိန့်ကိုအစိုးရကထုတ်ပြန်ထားတာပါ။ဒီအမိန့်ရေရှည်လာရင်လူတွေနေစဉ်စားသောက်ရှင်သန်ရေးကိစ္စအခက်ကြုံလာမှာကိုစိုးရိမ်မိတယ်လို့စစ်တွေမျိုးကန်ရခိုင်အမျိုးသားပါတီ ANP ဥက္ကဋ္ဌဥဒထွန်းလှကပြောပါတယ
်လူထုကြမှာကူးစက်မှုတွေများတယ်ဆိုတော့လူတွေကို stay home တမထတာကို stay home တမထထားတဲ့အတွက်ကြောင့်လူတွေကလည်းအလောက်ကိုင်လုံးလုံးအဆင်မပြေတော့ဘူးအလောက်ကိုင်မရှိတော့ရင်ဝင်ငွေမရှိတော့ဘူးလေဝင်ငွေမရှိရင်ဒီကျွန်တော်တို့လူထုဒီဇဝတ်နေတဲ့အခက်အခဲရှိလာမှာကိုကျွန်တော်တို့ပုံပြီးစိုးရင်လေဒီအစားအသောက်နဲ့ပဲပတ်သက်ပြီးစံစီစားငွေအဲ့လိုပေါ်ဒီစားကုန်လေကျွန်တော်တို့ဒီမိဖို့ကျွန်တော်ပြည်တွေကိုအစိုးရကထောက်ပံ့နေလို့ကျွန်တော်တို့ရခိုင်မှာမကြသည
်ရခိုင်ပြည်နယ်ကပြည်သူတွေလက်ရှိရင်ဆိုင်နေရတဲ့အခြေအနေကိုနားလည်ထားပြီးရခိုင်ပြည်နယ်အစိုးရကပြည်ထောင်စုအစိုးရနဲ့ချိတ်ဆက်ပြီးဒေသခံပြည်သူတွေရဲ့လိုအပ်ချက်ကိုအတတ်နိုင်ဆုံးဖြည့်ဆည်းသွားဖို့ပြင်ဆင်ထားကြောင်းရခိုင်ပြည်နယ်အစိုးရရဲ့ပြောခွင့်ရပုဂ္ဂိုလ်စီပင်တရားရေးဝန်ကြီးဦးဝင်းမြင့်က VOA ကိုရှင်းပြပါတယ
်ဒီဘက်ကလာဟိုအစားပိုင်းကလေးကပဲဟိုတော့လက်လုံလက်စားတွေအတိတ်ကရောက်နိုင်ရဲ့အဲ့လူစင်းတွေကောက်ခံထားလို့ရှိပါတယ်ဒီဒန်စာတွေကိုအတိအကျဦးစားပေးပြီးတော့ကျွန်တော်တို့ဟိုဖြန့်ဝေသွားမှာဖြစ်ပါတယ်။ပေးဆောင်ရတဲ့အခါမှာဈေးစကားတွေကတော့များများအပေါင်းချများတဲ့အတွက်ကြောင့်အခုကတော့ငွေကြီးပဲထောက်ပံ့တာဖြစ်ပါတယ်။ဒါနှစ်ကြိမ်ရှိပါပြီ။တိန်ထောင်ရင်1000လုံးလမ်းမပြီးပြီပေါ့နော်။အခုတော့ဘယ်လောက်ပံ့ပိုးလာမလဲတော့သိသိဘူးပေါ့ဒါတက်ချက်ပြီးတော့တင်ထားတယ်။အားလုံးဆိုလို့ရှိရင်ရခိုင်ပြည်နယ်မှာပံ့ပိုးရမယ်စီစံဒန်စာ3သိန်းကျော်လောက်ရှိတယ်။နောက်ပြီးတော့သမ္မတရေးဝန်ကြီးဌာနကစီးဝါနဲ့ဆက်ဆက်တစီတွေပေါ့နော်ပုံမှန်ထောက်ပံ့ပေးနေပါတယ်
ပြီးခဲ့တဲ့ရက်ပိုင်းတွင်နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်က ရခိုင်ပြည်နယ်အတွက်စားနပ်ရိက္ခာလမ်းကြောင်းပြတ်တောက်မှုမရှိအောင်တာဝန်ယူမယ်လို့ဝန်ကြီးချုပ်ဦးညီပုအပါဝင်စီးပညာရှင်နဲ့စေတနာဝန်ထမ်းတွေပါဝင်တဲ့အွန်လိုင်းဆွေးနွေးပွဲအတွင်ပြောဆိုထားတာပါ ဒါပေမဲ့ကာယောဂအခြေအနေကြောင့်ညမထွက်ရပုံမှန် 144 အမိတ်ပါဝင်ရခိုင်ပြည်နယ်အတွင်းအသွာလာကန့်သတ်ပိတ်ပင်မှုတွေကမြို့တစ်ခုနဲ့တစ်ခုကျေးရွာတွေအချင်းချင်းကြားမှာပြေးဆွဲတဲ့ဘတ်စကားတွေဆက်လီရည်ရင်တွေမရှိတော့ဘဲစားတောက်ကုန်ဝယ်ယူဖို့အခက်အခဲဖြစ်လာသလိုအချို့ဆိုင်တွေပိတ်ထားပြီးစားစီဒပ်လင်းဆိုရင်အရင်က1000ကျပ်ကနေအခု1500ကျပ်နှုန်းမိုဘိုင်းဖုန်းကတ်ဒီယူနစ်ကို1500အထိဈေးနှုန်းတွေတည်တက်လာနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ
ကျမဆုမမရှင်ကာယောဂါကိုဗစ် -19 ပြည်တွင်းကူးစက်မှုပိုပြီးတော့များလာတဲ့အတွက်ပြည်သူလူထုအနေနဲ့အထူးသတိထားကြိုတင်ကာကွယ်ကြဖို့ဆေးပညာရှင်တွေကသတိပေးလိုက်တဲ့အကြောင်းစူးစီးတင်ပြပေးချင်ပါတယ်။ဟုတ်ပါတယ်။ကမ္ဘာကယောဂါ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကဒီသတင်းပတ်တွေမှာကိုအုပ်စုလိုက်ပိုးတွေ့ရှိမှုမြင့်တက်လာတာကြောင့်မြန်မာနိုင်ငံတဝန်းမှာကူးစက်ခံရသူပေါင်း 1200 ကျော်အထိရှိသွားပြီဖြစ်ပါတယ်။ပြင်ပခီးသွားရာဇဝင်လည်းမရှိပိုးတွေ့လူနာနဲ့ဓာတ်ရဲထိတွေ့ဆက်ဆံမှုမရှိတဲ့သူတွေပါပိုးကူးစက်လာတဲ့အတွက်လူထုကြားမှာစိုးရိမ်မှုတွေပိုတိုးလာသလိုကျမရေးဆောင်ရှောက်မှုပေးနေတဲ့ဆရာဝန်ဆရာမတွေဆေးပညာရှင်တွေဘက်ကလည်းလူလူအနေနဲ့ယောဂအကူမခံရအောင်ဂရုစိုက်ကြပါလို့အထူးသတိပေးနှိုးဆော်နေတာပါကိုဗစ်ကာလဖျားနာလူနာတွေကိုအခမဲ့ဆေးကုသမှုပေးနေတဲ့ community fever clinic တွေမှာခီးသွွားရာဇဝင်ရှိသူအပါအဝင် coronavirus ကူးစက်မှုတန်လျာရှိသူတွေကိုအထူးသတိထားစစ်ဆေးပေးနေပါတယ်လို့ community fever clinic ကိုရက်ကဲဦးဆောင်ဆရာဝန်တူဦးဖြစ်တဲ့ဒေါက်တာကျော်မင်းထွန်းကပြောပြပါတယ
်ပြီးခဲ့တဲ့ဒီတောက်ကြနေပေါ့မနေ့ကပေါ့နော်လူနာ12ယောက်မှာကျွန်တော်2ယောက်လွဲရတယ်ဒီနေ့ဆိုရန်ကင်းမှာ3ယောက်လွဲရတယ်ပေါ့နော်အဲလွဲတယ်ဆိုတော့လုံးဝ confirm လို့ suspect လို့ထင်တဲ့ case ကိုကျွန်တော်တွဲရတာပေါ့နော်တခါလေဓာတ်ရိုက်သေးကိုပို့လိုက်တယ်သူအဲမှာသေးကမှာ positive လို့ confirm ဆိုရင်သူ့ရဲ့မိသားစုဝင်တွေကိုကျွန်တော်တို့ကထွက်ခြင်းမှာပဲတခါလေခေါ်ပြီးရောတခါလေ quarantine site ကိုပို့တယ်ပေါ့နော်သူတို့ရခိုင်ရလာတဲ့လူတွေကိုကျွန်တော်တို့ကဒီ fever clinic မှာပေးပြီးတော့အဲအဲ့အနေနဲ့သူတို့ quarantine ခေါ်တာတို့ covid ဆေးတာတို့သူဆက်လုပ်တာပေါ့နော်အထူးသဖြင့်ဒီလူနာဘက်ကနေလာပြီးတော့ဒီမှာ case နဲ့ blood နဲ့ contact ရှိတယ်အဲဘယ်လူနာနဲ့ကားတစ်စီးတည်းဆီးခဲ့ဘူးလဲအဲ့လိုလေးဆိုရင်ကျွန်တော်တို့ကသူနေတိုင်းရဲ့မြို့နယ်နဲ့ဒီချက်ချင်းဒီအနည်းဆုံးဆေးရုံတွေကိုပြန်ချိန်တယ်ပေါ့နော
်အခုဆိုရင်ပြည်တွင်းကူးစက်မှုအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းဒေသကြီးအတွင်းကမြို့နယ်တော်တော်များများမှာတော့အသွားလာအဝင်ထွက်တွေကန့်သတ်တာနေနေထဲမှာပဲနေကြဖို့အမိန့်ကြေညာချက်တွေထုတ်ပြီးတင်းတင်းကြပ်ကြပ်ဆောင်ရွက်နေပါတယ်ဒီလိုပဲခီးသွွားဝင်ထွက်တွေရှိပြီးတော့လူကြီးထူထက်များပြတဲ့ ARV တိုင်းပတ်မှာလည်းကိုဗစ် -19 ကူးစက်မှုကာကွယ်ရေးအထူးကြက်ကြက်မှတ်မှတ်ဆောင်ရွက်နေပါတယ်လို့ ARV တိုင်းကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်အောင်ကပြောပြပါတယ
်ကျွန်တော်တို့ကလောင်တိုင်းနဲ့မိခိုင်းပြည်နယ်နဲ့မိရပါတော့ဝင်နေရှိတဲ့နောက်လူလူတွေမှာဖြစ်နေတဲ့ယောဂ surveillance system ကိုကျွန်တော်တို့တခြားလေအခြေပြုပြီးတော့ချပြီးတော့လုပ်တယ် surveillance team ပေါ့ပြီးရချတာလေလောင်တိုင်းဝင်ပေါ့ခိုင်းပြည်နယ်ဝင်ပေါ့ဒီမှာလေကျေချာဟုတ်တာဆစ်ဆေးမှုတွေဟုတ်တယ်ပေါ့နော်ဆစ်ဆေးမှုတွေဆိုတာလက္ခဏာရှိတဲ့သူတွေနောက်ကအဲပြန်လာပြီးတော့ဟို contact တွေဖြစ်တဲ့လူတွေဒါတွေကိုသိအောင်လုပ်ဒိတ်ပေါက်တွေမှာ point of entry တွေမှာ surveillance system လုပ်တယ်ဒီကုသရေးအတွက်လည်း quarantine facility တွေကိုအများကြီးလုပ်ထားတယ်ပေါ့နော်နောက်ပေးဦးမှာလည်းချစ်တဲ့တာရုပ်လည်းကြိုတင်ပြီးတော့ပြင်ဆင်ထားတယ်အဓိကတော့တူးချင်းကလိုက်နာဖို့လိုပါတယ်တူးချင်းဒီ sincere ဖြစ်ဖို့လိုတယ်ဟိုကိုကတော့ယောဂဖြစ်ပေါ်တဲ့နေရာပြန်လာတယ်ဒါဟုတ်လည်းတခြားလေးကိုဒရင်ပေးရမယ်မတ်စတာမယ်လက်ဆေးရမယ်အများလိုက်နာဖို့လိုပါတယ်ဒီဥပဒေနဲ့ထုတ်ပြန်ထားတဲ့ဒေသနာအမိန့်တွေကိုလည်းစနစ်တကျလိုက်နာဖို့လူလူပြေဘေးကင်းအောင်ဆောင်ရွက်ဖြစ်တဲ့အရေးကိုစေဝတ်ကူလူလူကိုရောဂါမကူစားအောင်ထားတယ်ဆိုတာလည်းဒီနေ့ကလည်းလိုက်နာပါအခြားဒီမှာလိုက်နာအောင်လည်းဒီကဒါမျိုးကျွန်တော်နေရတော့ဒါမှကြားလို့ပါတယ
်အခုချိန်ထိပြည်တွင်းကူးစက်မှုနှုန်းကမြင့်တက်နေဆဲဖြစ်တာမို့ပြည်သူလူထုဘက်ကလည်းတကယ်လို့မိမိဒါမှမဟုတ်မိသားစုဝင်တွေမှာပုံမှန်မဟုတ်တဲ့ယောဂါလက္ခဏာနဲ့ဖျားနာလာတဲ့ဆိုရင်ချက်ချင်းအချိန်မဆိုင်မဲနဲ့ဖျားနာလူနာတွေကိုကုသပေးနေတဲ့ community fever clinic အပါအဝင်ဆေးရုံဆေးခန်းတွေစီကိုအမြန်ဆုံးဆက်သွယ်ကြဖို့ကိုလည်းဒေါက်တာကျော်မင်းထွန်းကတိုက်တွန်းပါတယ်
အဓိကကျွန်တော်တို့ဘောနော်အဲကိုမိသားစုတန်တရားဘောနော်ရှိမှဆိုရင်ကျွန်တော်ဒီ community fever clinic ရန်ကုန် network ဘောနော်အဲတရင်အချက်လက်ဟိုပြောပြလို့ရတယ်ဒီကိုခံစားရတဲ့ဝေဒနာချက်ချင်းပုံပုံလေးလေးပြောပြပါချိန်ပြီးမကူပါနဲ့ဘောနော်ဟိုပုံပုံလေးလေးရှိမှဒီလူနာကိုတခြားလေးကျွန်တော်ဟို control မလုပ်နိုင်ဘူးဆိုရင်သူကတစ်ဆင့်မသူ့မိသားစုသူ့မိသားစုတစ်ဆင့်အဲကြက်ကွက်ကြက်ကွက်ကနေမြို့နယ်မြို့နယ်နေ တိုင်းပေါ့နော်အဲ့လိုတစ်ဆင့်တစ်ဆင့်ကိုကူးဆက်မှုအရင်ညင်သွားမယ်ဟိုအကြံပေးနေတာပေါ့နော်ခြားတာပဲဖြစ်ဖြစ်အနှံ့များတာဖြစ်ဖြစ်ကိုဗစ်တန်တွေကနဲ့ contact ရှိတာပဲဖြစ်ဖြစ်တခုဆိုတရင်အချက်လက်ကိုအတိအကျမှန်ငယ်စွာပေးပါအဲ့ဒါမှကျွန်တော်ဘက်ကလည်းနောက်လိုအပ်တဲ့စစ်ဆေးကူးတောင်းမှုကိုလုပ်ပေးလို့ရမယ်ပေါ့နော်ဟာကျွန်တော်အဲ့ဒါလေးအကြံပေးချင်ပါတယ
်လက်တလို့အချိန်နေမှာတော့ကျန်းမာရေးဝန်ကြီးဌာနဘက်ကပြည်တွင်းကူးဆက်မှုဇက်တိုက်မြင့်တက်လာတဲ့အခြေအနေကိုထိန်းချုပ်နိုင်ရင်ပြည်သူလူထုအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းနှိုးဆော်ထားပါတယ်ဒါပေမဲ့လည်းကူးဆက်မှုများနေတဲ့ရခိုင်နဲ့ရန်ကုန်လူထုကြားမှာတော့ရက်ွက်မြို့နယ်တွေထဲအမိန်အာဏာသုံးအသွားလာကက်တတာနေနေထဲမှာပဲနေခိုင်းတာအပါအဝင်တန်တရားရှိသူတွေကိုစစ်ဆေးတာတွေကိုအင်အားသုံးဆောင်ရွက်နေတဲ့အတွက်လူထုကြားမှာစိုးရိမ်မှုတွေကပိုပြီးတော့မြင့်တက်လာနေပါတယ်ရှင်ကျွန်မစုမောပ
ါမင်္ဂလာပါရှင်မြန်မာနိုင်ငံတွင်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီ season ကို Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ဒီတစ်ပတ်မှာတော့ဒို့အတန်ကလွန်ခဲ့တဲ့နှစ်လကကြောက်စိမ့်တွင်းမြေစာပုံပြိုကျပြီးတဲ့နောက်နောက်ဆက်တွဲအခြေအနေတွေကိုမျက်မြင်တွေ့နိုင်မှုအတွက်ဝေခါရွာကိုတွားရောက်ခဲ့ပါတယ်။အဲဒီမှာတော့ကြံ့ရင့်တဲ့မိသားစုဝင်တွေဟာမြေပြိုမှုအပြီးစီးပွားရေးနဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကြားမှာရုန်းကန်နေရသလိုသူတို့မျိုးမှာလာရောက်လုပ်ကိုင်နေတဲ့များပြားတဲ့ကြောင်စိန်တူဖော်ရေးလုပ်ငန်းတွေကနေဒေသခံတွေရလာတဲ့တံမိုးကဘာလဲဆိုတာကိုလည်းမေးခွန်းထုတ်နေကြပါတယ်။ဒီဆောင်မကိုကျမဇာနီနဲ့အေးအောင်တို့ကရေးသားထားတာဖြစ်ပြီးအေးအောင်ကဆက်လက်တင်ဆက်ပေးသွားမှာပ
ါ။ခွေခါဆိုတဲ့ရွာလေးဟာဖားကန်မျိုးကနေ၅မိုင်ခန့်သာဝေးပါတယ်။ဒါပေမဲ့ကျောင်းနဲ့ရွှေစေမြေတို့ရောပြီးလန်ခီကြီးကျန်းတန်းလာတဲ့အတွက်ပုံမှန်ရာသီဥတုအချိန်မှာတော့တနအီဝန်းကျင်ကားမောင်းရပါတယ်။မိုးရသည်ဆိုရင်တော့ရွှေစေမြေဖြစ်တဲ့အတွက်ရာသီဥတုပုံမှုတည်ပြီးတနအီခွဲကနေနှစ်နာရီခွဲအထိကြာကြပါတယ်။ကျမတို့အဖွဲ့ဦးတည်ရဲ့နေရာကတော့ဇူလိုင်လ2ရက်နေ့ကစိုင်းတောင်မြို့နယ်ဂွေခါရမြေပြိုမှုကြောင့်မြေဆုံးရှုံးခဲ့ရတဲ့အသက်80အရွယ်ဒေါ်ခွန်ဆောင်ရဲ့အိမ်ကိုဖြစ်ပါတယ်။ဒေါ်ခွန်ဆောင်ဟာမီတဝဲဖတ်တဝဲဖြစ်နေတဲ့မီးလေးနှစ်ယောက်ကိုခေါ်ပြီးရှမ်းပြည်နယ်ကနေခွေခါကိုရောက်ရှိလာတာအခုဆိုရင်20ရှိပါပြီအသက်22နှစ်အရွယ်ရှိတဲ့မီးယောက်ကြားလေးဟာအိမ်ရဲ့အထက်ကဝင်ငွေရှာသူဖြစ်တယ်လို့ညီမလေးကလည်းတက္ကသိုလ်ကျောင်းချပေးနေသူပါဇူလိုင်လ2ရက်နေ့မှာတော့ဒေါ်ခန့်ဆောင်ဟာမြေပြိုတဲ့သတင်းနဲ့အတူသတင်းစိုးကြီးတစ်ခုကိုပါကြားလိုက်ရပါတယ
်ခန့်နောင်စာကိုရောင်းတဲ့ဒီဖတ်ชื่อว่าเดพอร์ต
เนี่ยส่วนของช่องเนี่ยตัวจินตัวนะครับจินโหเนี่ยจินตัวนี้จะเต็มมาจ้ะในอาจารย์ครับจินอยู่เลยสุดจริงจ้ะเลยจริงจ้ะในอาจารย์เนี่ยโหโซลินาโซลินาแล้วเนี่ยอนามีมาเนี่ยป้ายเนี่ยคือยังส่วนอาจารย์เราอันนี้ก็ฟงเสร็จแล้วครับโหเลยอาจารย์เนี่ยฟงไม่ไกลมากโหเนี่ยฟงไม่ไกลแล้วฟงไม่ป้ายอาจารย์เราไอ้จินโหไล่ตัวใช่ครับนี่มาเนี่ยဆောင်ပြီးနေတယ်အဲ့နဲ့ဆိုတော့အဲကျင်းကနေပြန်လာကြတော့ပြန်လာကြတော့အပါအဝင်ရက်ပြီးဆောင်ပြေပေါ့မြေကိုမြန်တွေ့မလားပေါ့အဲ့နဲ့ဆောင်ရင်ဆောင်ရင်ဆောင်ရင်နဲ့စိန်တိုင်းတော့ပါဒီမြေကိုကားနဲ့တင်လိုက်မှဒီအင်ရှိပါအင်ထိလာဖို့ပေးတယ်ပေါ့နော်လာဖို့အချိန်ကျတော့နောက်ဆုံးမြေကိုမြင်လိုက်ရတဲ့အချိန်ပေါ့
သူ့မြေရဲ့နောက်ဆုံးအချိန်တွေကိုပြောပြရင်ဝမ်းနေနေတဲ့ဒေါ်ခွန်ဆောင်ကအရင်ပင်မနွဲ့နေနေတဲ့ပုံပေါ်နေတဲ့အတွက်ကျမတို့အင်တာဗျူးမေးမြန်းခြင်းကိုရည်နာခဲ့ပါတယ်မြင့်ဖြစ်သူမရှိတဲ့နောက်ပိုင်းအိမ်ရဲ့ဝင်ငွေအတွက်လာအတော်ကြမှာငွေကျပ်5000ဝန်းကျင်ရနိုင်တဲ့ဝယ်ငားမွေးတဲ့အလုပ်တာရှိရမှာအတော်လေးအခက်တွေ့နေရပါတယ်နောက်ထပ်ကြံတဲ့တက္ကသိုလ်တက်နေစေမိမလေးကိုဘယ်လို၆ပတ်ရမလဲဆိုရလဲသူမှမသိသေးပါဘူးမြေပြိုမှုကြောင့်တည်ဆုံးသူတွေရဲ့တချို့မိသားစုဝင်တွေကတော့ဒီကဒေသခံမဟုတ်တဲ့အတွက်ဇာတိမြေကိုပြန်ကုန်ကြပါပြီခွေခါမှာရှိနေသေးရဲ့နောက်မိသားစုတစ်ခုစီကိုလည်းဒို့အတန်ကသွားရောက်စကားပြောကြည့်ခဲ့ပါတယ်ဒီအိမ်မှာတော့ဇနီးဖြစ်သူနဲ့အတူအသက်နှစ်နှစ်အရွယ်ကလေးငယ်လေးဟာသူ့အဖေပြန်လာကိုမျှော်နေသေးပါ။သူမမသွားဖို့ကြားရကြကမိသားစုစာဝတ်နေရေးအတွက်ကြောက်ရွံ့ထွက်သွားခဲ့တဲ့ခင်မွန်အကြောင်းကိုမခွန်ဆန်းက
အခုစံတမီသမင်းတောင်မစားဘူး။သူ့အဖေတည်သွားပြီးတော့သမင်းတောင်ကောင်းကောင်းစားနေတာမရှိဘူး။သူများတယောက်ယောက်အဖေလို့သူ့ငယ်ချင်းနဲ့အဖေလို့ခေါ်လိုက်ပြီးဆိုရင်သူမကတခါတည်းပဲမျက်နှာပြောင်းသွားတာပေါ့နော်။ခံစားတာပေါ့ကွာသူကအဲ့တော့ကလေးဆိုတော့မပြောတတ်လို့ကျမတော့ပြောပါတယ် ဒီနေ့ကအန်တီရေများတယ်လို့အမှမရှာနဲ့မရှာနဲ့လို့ပြောပါတယ်ဒါမဲ့သူကဒီတည့်ရနေရပေးတဲ့ကြာတာတင်းနေအဖြစ်သွားတယ်ဆိုရင်ကြာတာပတိတောက်ကြစနေဒီ၃ရက်ပဲပေါ့နော်အချိန်ရတယ်နောက်ပတ်ဆိုတော့သူများကျင်းပိုက်တယ်ဖြစ်ကျင်းပိုက်တယ်ရသွားပြီဆိုတော့ကျွန်တော်တို့ဘယ်လိုမျိုးကြုံထူးတမန်းနေကြတော့နင်းနေအန်တီရေရှိသွားတာပေါ့သူကအဲ့လိုမျိုးပြောတာပိုလို့အန်တီရေရှိတာပေါ့နင်းနေတော့မဟုတ်ပေါ့နော်ပိုလို့အန်တီရေရှိသွားတယ်တဲ့
မခေါင်ဆန်ရဲ့ခင်မွန်းလိုပဲမြေစာပုံပြိုကျမှုမှာတည်ဆုံးသူအများစုဟာနိုင်ငံအနှံ့အပြားကနေအိမ်မက်မျိုးစုံနဲ့လာရောက်ကြသူတွေဖြစ်ပါတယ်။ဖားကန့်ကိုအပြင်မှာတကယ်တွားကြည့်ရတဲ့အခါသတင်းတပ်ပုံတွေဗီဒီယိုတွေမှာမြင်ရတာထက်ကြောက်စိမ့်တူဖို့ရေးလုပ်ငန်းတွေကကျင်းနေဟာပေတောင်းရှိနေဆိုင်လုံးပြီးကြောချမ်းစရာကောင်းလာပါတယ်။ကျင်းပေါ်ကငုတ်ကြည့်ရင်ကပရံမှာကြောက်တူနေသူတွေကျင်းထဲမှာမိုးရေဝင်နေတဲ့ရေအိုင်ကြီးကရေကူးသွားသူတွေကိုအဆက်အပြောက်တစ်ခုလောက်သာမြင်ရပါတယ်။ခွေးကမြေပြိုတဲ့နေရာကမြေတွေဟာလည်းအကြောင်းကြီးနေနဲ့ထပ်ပြိုတော့မလို့ဖြစ်နေပါပြီ။မြေပြိုကြတဲ့အချိန်ကကြန့်ရှိခဲ့တဲ့အိမ်လေးဟာလည်းထပ်ပြိုကြတော့မလို့နဲ့လေထဲမှာတွဲလောင်းကြနေတာအန္တရာယ်ရှိနေတယ်ဆိုတာကိုသတိပေးနေသလိုပါပဲ။နောက်ထပ်မြေတွေဟာလည်းပြိုကျဖို့အကြောင်းကြီးနေနဲ့အဆင်သင့်ဖြစ်နေပါပြီ။ဖားကန့်မြို့နယ်စီမံကိန်းဦးစီးဌာနကလက်ထောက်ညွှန်ကြားရေးမှူးဦးစိုးဝင်းကျော်ကတော့
အစိုးရလည်းအလိုရှိမစေလက်ရှာနေဆီသူတို့ကိုလိုက်တော့တားပြီးတော့ခံဝင်လက်မှတ်တွေပါတင်ထိုးခိုင်းတယ်ပြီးရင်ဒီဝေကာမှာလည်းဖြစ်စဉ်ဖြစ်သွားတဲ့လက်ခုကြောင်နာပါတော့လက်ခုကြောင်ရဲ့မိုတေကုန်းရဲ့ခါကြံရဲ့အင်ဂျီတွေပြိုနိုင်တဲ့အခြေအနေရှိတာကိုအဲ့အင်ဂျီကိုလည်းလူမနေထိုင်ဘူးပေါ့နော်လိုက်လံပြီးတော့တားစားပေးပြီးတော့ဟိုယာယီနေရာလေးတွေပါလေးတွေချထားတယ်အခုတော့သူတို့ကနီးစပ်ရာမြေခွဲတွေပါလေးရှာပြီးတော့ပြောင်းသွားရှင်ဒါကြီးနေရာမှာတော့အခု10အိမ်လောက်တော့ဗောနော်10အိမ်လောက်အိမ်ကလည်းမပြီးသေးတဲ့အတွက်လုံးစဲခမ်းမဆောင်မှာတော့ထားရစီပ
ါရှင်ဘုံငွေရှာဖွေရေးကော်မတီကပေဆုံးသူတဦးအတွက်35ဒိန်းနဲ့ဒဏ်ရာရသူတွေကို9ဒိန်းစီအမျိုးသားတဘာဝဘေးစီမံခန့်ခွဲမှုကော်မတီလူမှုဝန်ထမ်းကဲဆဲရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနတို့နဲ့ပူးပေါင်းပြီးပေးခဲ့ပါတယ်အခုချိန်ထိတော့ပေဆုံးသူ149ဦးရဲ့မိသားစုဝင်တွေကိုပေးပြီးပြီလို့ဦးစိုးဝင်းကျော်ကတော့ပြောပါတယ်။ကြံရံပုံငွေတွေကိုတော့ဖားကတ်မှာမကြာခဏဖြစ်လေရှိရဲ့မြေပြိုမှုအန္တရာယ်တွေအတွက်အသုံးပြုသွားမယ်လို့လည်းသူကဆိုပါတယ်။ဒါပေမဲ့တည်ဆုံးသွားသူတွေရဲ့မိသားစုဝင်တွေအတွက်စိတ်ပိုင်းဆိုင်ရာကုစားမှုအစီအစဉ်ကတော့မရှိသေးပါဘူး။2019ခုနှစ် January လကပြည်အောင်စုလွှတ်တော်ကအတည်ပြုပြဋ္ဌာန်းလိုက်တဲ့မြန်မာကျောင်းမြတ်ရတနာဥပဒေရဲ့ပုံမှန်27ပုံမှန်ခွဲစားလိမ့်မှာကျောင်းမြတ်ရတနာ24ထုတ်လုပ်ခြင်းလုပ်ငန်းကြောင့်ပောင်းဝချင်းထိန်းသိမ်းရေးလုပ်ငန်းများထိခိုက်ပျက်စီးမှုမရှိစေရန်စီမံဆောင်ရွက်ရမယ်လို့ပါဝင်ပါတယ်။တဘာဝပောင်းဝချင်းအတွက်ကုမ္ပဏီတွေဘက်ကဘာလို့ပေးနေတာတွေ့ရလဲဆိုတဲ့အမေးကိုတော့ခွေကနှစ်ချင်းအတင်းတော်ရဲ့ဘာသာရေးကောင်းဆောင်ဖြစ်တယ်လို့ခွေကမှနေရာနှစ်30ကျော်ပြီဖြစ်တဲ့ဥပန်ဆုံးက
ဒေတာခံဘက်ကပြောရင်အကုန်လုံးအရှုံးပါပဲ။ကုမ္ပဏီကစီကမ်းမလိုက်နိုင်ဘူးလို့ပြောလို့ရတယ်။ကုမ္ပဏီကကျင်းတူးပြီးကျင်းတူးတဲ့ခါမှာသူကမပြူအောင်လေကလေးပုံစံနဲ့တူးရမယ်သူကချပြထားတဲ့အချိန်ရှိတယ်အဲ့ဒါမလိုက်နိုင်အဲ့ဒါတစ်ချက်ပြီးရင်တူးပြီးသားနေရာဒါမှမဟုတ်ညီစာဆွန့်ပစ်လို့ဖုံးထားတဲ့နေရာမှာအပင်ဆိုက်ရမယ်ဆိုတာရှိတယ်ဒါမဲ့တပင်မှမဆိုက်ထားဘူး
ဂျိုးတန်ကကြောင်မြတ်လုပ်ငန်းရှင်တဦးလည်းဖြစ်တယ်လို့မြန်မာနိုင်ငံကြောင်မြတ်လုပ်ငန်းရှင်များအသင်းရဲ့ဂျိုးကချလည်းဖြစ်တဲ့ဥဆောင်ဘိုခန့်ကိုမေးမြန်းဖြစ်ခဲ့ပါတယ်
။ကျွန်တော်နိုင်ငံရဲ့ဥပဒေကဘယ်လိုလဲဆိုတော့ပုံမှန်ပေးတယ်။ပြီးပြီးရင်တင်တာတစ်ခါပြန်ပြန်ရတယ်။တင်တာပြန်ပြန်ပြီးတော့တစ်ခါဟိုတင်တာအောင်တဲ့တစ်ခါဆက်လုပ်တယ်ပေါ့နော်။ဆိုတော့ဟိုမိုင်းပိတ်ပင်ကဘယ်လိုလုပ်အောင်မလဲဆိုတော့ပြန်ဖြစ်လာတော့ပြဿနာ။အရင်လုပ်တဲ့လူကလည်းဟိုတင်လာထမရတဲ့ခါကျတော့သူကဆက်တူသွားပြန်လုပ်ခွင့်မရတော့ဘူး။နောက်လည်းလုပ်တဲ့သူကဆက်လုပ်ပြီ။နောက်လည်းလုပ်တဲ့သူကလည်းသူလုပ်ရပြီးရင်သူကပြရမယ်ဟာကိုဟိုဟုတ်ပြီမီဒီယာဖုံးရမယ်တို့တင်ဆက်မယ်ဟာကျတော့သူကလည်းတဝက်တစ်ပြက်လုပ်ရတယ်ပေါ့နော်။အဲဆိုတော့သူကဘလောက်ထိလုပ်အောင်လဲဆိုတာလည်းတိကျမပေါ်ပြဘူးမရှိဘူးပေါ့နော်။ဒါပေမဲ့တစ်ခုတည်းရှိတာကကျွန်တော်ကရောင်းရတဲ့ငွေပေါ်မှာပြက်ဝက်ဖို့ကုန်ပြီ1%ကောက်ထားတယ်။1%ကောက်ထားတဲ့ရည်ရချက်ပြီးပြက်ဝက်အသုံးစရိတ်ဖြစ်ဖို့ရယ်ဒီဖက်ကက်ဒီကမှာတဘာပေါင်းရဲ့ထိမ့်သိမ့်ဖို့နဲ့တက်နေထူထောင်ဖို့အတွက်ဆိုရင်ရွေးချယ်ကောက်ထားတော့လုံးဝရှိတဲ့ပြည်တော်ဝန်ကြီးရဲ့
ခွေခါရွာဟာရန်နာမြေလို့သတ်မှတ်ထားတဲ့ကချင်ပြည်နယ်ရဲ့ဖက်ကက်စိုင်းတောင်လုံကင်းမြို့နယ်၃ခုထဲကစိုင်းတောင်မြို့နယ်ထဲမှာပါဝင်ပါတယ်။အဲ့ဒီနယ်မြေတွေကနေချွတ်တဲ့မြန်မာကျောက်စင်ရောင်ရငွေဟာ2014တနှစ်ထဲမှာတင်ဒေါ်လာ37ဘီလီယံကျော်လောက်ရှိခဲ့တယ်လို့ Global Witness အဖွဲ့ရဲ့အစီရင်ခံစာအရသိရပါတယ်။ဒါပေမဲ့ဖက်ကက်ဆိုတာဟာရှိရှာ မိမယရပြန်တော့လဲမိမမန်ခဲလုံးစားပြီးဖားကတ်မှာကားစီးရင်တောင်အစာချေလောက်တဲ့လမ်းတွေနဲ့အနေမြေတစ်ခုပါချောက်ရှာရင်မြေစာပုံပြိုကျမှုကြောင့်သားတယောက်ဆုံးလိုက်ရလို့ကျန်နေသေးတဲ့သားတွေကိုကြောက်မရှာစေချင်ပေမဲ့ရွေးစရာမရှိတဲ့ဒေါ်ခမ်တုံကတော့
ဒီမောမနေတဲ့အေးတွေကအားတဲ့အခါကိုလုံးရှာတဲ့ရှုပ်ကလေးတဲ့ငငယ်လေးတော့မှတော့တယ်အဲ့နေ့မှလည်းကလေးတွေတဲ့ပါတယ်လို့ပြောကြတာပါစင်းရဲတယ်လေတမင်းစင်းရဲတယ်ဆိုတော့မောမနေတယ်ဆိုတော့ဒီအလုံးမလုံးတခြားလုံးမရှိဘူးလေတောင်းလိုက်တောင်းရတော့ရအောင်ဆိုတဲ့လုံးမဲ့နေရာမရှိမြေဖို့ကုန်အတီးအရွက်ဒီတားရကျောက်ခူယောင်ရအောင်စတဲ့မြေဖို့ကုန်ပြရမကောက်ယောင်ဖို့စွန်းအခုကြောက်မှာပဲအကုန်လုံးခြားစားကြတာပေါ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုးအတန်မှအေးအေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းတို့ဖြစ်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်မင်္ဂလာရှိသောနေ့ဖြစ်ပါစေရှင်
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ VOA American တန်ကနေပြီးတော့ဆက်လက်တန်လွှင့်နေပါတယ်။ COVID ရောဂါကန့်သတ်ခြေနေတွေကြောင့် VOA အစီအစဉ်တွေကိုပြောင်းလဲတင်ဆက်နေရမှာအပတ်စဉ်တင်ဆက်နေကြဒဲလီလိုက်အစီအစဉ်နေရမှာစနေညစနေခင်းနဲ့အစားထိုးတင်ဆက်နေပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာတကြောပြန်ဖြစ်လာတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ကပ်ဘေးစီးမြင်စည်းကမ်းတွေတိုးမြင့်ကန့်သတ်လာရမှာဘေးထွက်ဆိုးကျိုးတွေပါရှိနိုင်တယ်လဲဆိုတာကိုစဉ်းကျင်စရာဖြစ်တဲ့ဆွေးနွေးတင်ဆက်ထားပါတယ်။အများပြည်သူရဲ့နေထိုင်ဝါကိစ္စနဲ့တူးချင်းခွင့်ရေးစာဝတ်ရေးဘဝတွေကိုဘယ်လိုရိုက်ခတ်မှုရှိတယ်လဲဆိုတာတွေကိုဆွေးနွေးထားကြတာပါ။ Equality မြန်မာညီမျှချင်းတန်းတူအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းနဲ့သတင်းစာဆရာဦးတရာသွေးတို့ပင်တိုင်ဆွေးနွေးထားကြပါတယ်။ကျွန်တော်တားညွတ်ဦးပါ။အရှာမကဒုတိယလှိုင်းဆိုပြီးတော့ဖြစ်လာတဲ့ကိုဗစ်ကပ်ရောဂါဟာမြန်မာနိုင်ငံမှာတော့ပထမလှိုင်းထက်ပိုပြီးတော့ထိခိုက်လာတဲ့သဘောမှာတော့ရှိပါတယ်။ရပိုင်းတွင်းမှာပဲကူးစက်ခံသူ1000ဝန်းကျင်ဖြစ်သွားခဲ့သလိုပဲခီးသွားရာဇဝင်လည်းမရှိပိုးတွေ့ထားသူနဲ့ထိတွေ့မှုလည်းမပြတဲ့ပြည်တွင်းကူးစက်မှုတွေပါတိုးလာခဲ့တာပါ။ဒါကြောင့်မလို့အစိုးရအာဏာပိုင်အနေနဲ့ကအလှည့်များဆိုသလိုပဲအရေးယူတုံ့ပြန်တာတွေလုပ်လာရပါတယ်။အချိန်နှီးဆိုးတဲ့ဒေသတွေမှာညမထွက်အမိန့်တွေထုတ်ပြန်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ကလည်းစီးမြင်မလိုက်နာသူတွေကိုထိထိရရအရေးယူမယ်လို့ဆိုလိုက်တာမို့လို့နှစ်ရက်အတွင်းမှာဆိုရင်ပဲရန်ကုန်မှာဒီလူတစ်ထောင်ဝန်းကျင်ညမထွက်ရအမိတ်ကိုမလိုက်နာလို့ဆိုပြီးတော့ဖမ်းခံရတာတွေဖြစ်ခဲ့ပါတယ်။ဒါကြောင့်မို့လို့ဒီစီးမြင်သစ်တွေဟာပြင်းထန်လွန်နေပြီလားလူတွေအတွက်တကယ်လိုက်နာဖို့အခက်အခဲရှိနေလို့လားအဲ့ဒီစီးမြင်ဥပဒေသစ်တွေနဲ့ပတ်သက်လို့အမြင်ပေါ့ဥောက်မျိုးမင်းသဘောထားအရင်ဆုံးဖြည့်ပေးပါလားဗျ။ဟ
ိုပထမအဦးဆုံးကတော့ကျွန်တော်တို့အခုလိုမျိုးကိုဗစ်အခြေအနေဆိုးွားလာတယ်local carrier တွေ silent carrier တွေတိုးလာတဲ့အတွက်ကြောင့်မလို့ကျန်းမာရေးရှုထောင့်ရအခုလိုမျိုးဟိုအမိတ်တွေထုတ်ပြန်တာဒါလိုအပ်တဲ့အချက်လည်းဖြစ်ပါတယ်အဲ့လိုမျိုးအခြေအနေမျိုးနဲ့ပတ်သက်လို့ရှိရင်တော့လိုအပ်တယ်လို့ဥပဒေထုတ်ပြန်ပြီးတော့လှုပ်ဆောင်ခွင့်လည်းအစိုးရမှာရှိပါတယ်ဘာကြောင့်လဲဆိုတော့ဒါကအများပြည်သူကျန်းမာရေးစာရိတ္တနဲ့နောက်ကအများပြည်သူအကျိုးကိုထိခိုက်လာနိုင်တဲ့အတွက်ကြောင့်လှုပ်ဆောင်တာဖြစ်ပါတယ်ခင်ဗျဒါပေမဲ့အဲ့လိုမျိုးလှုပ်ဆောင်တဲ့အခါမှာတင်းတင်းကြပ်ကြပ်ဆိုရဲဥပဒေသတ်မှတ်ချက်အဲ့တခုကတော့ကျွန်တော်တို့မေးခွန်းမေးစရာဖြစ်လာစရာစိုးရင်စရာဖြစ်လာတာတွေ့ရပါတယ်။ဘာကြောင့်လဲဆိုတော့ကျူးလွန်နေချိုးဖောက်တယ်လို့သတ်မှတ်တဲ့ဟာကိုဥပဒေရလုံထုံးလုံကြီးရအမိန့်ကြီးညာစာကခွင့်ပြုထားတဲ့ပြစ်မှုပြစ်ဒဏ်ရအရေးယူတာဒါဖိစာမရှိပါဘူး။ဒါပေမဲ့တင်းတင်းကြပ်ကြပ်ဆိုရဲစကလုံးပေါ်မှာအတိပယ်ကောက်ယူပြီးတော့ဥပဒေထက်ခွင့်ပြုထားတဲ့အချက်တွေပုံမူပြီးတော့အော်တင်းကျက်တဲ့ကိစ္စမျိုးစိုးရိမ်စိတ်ကိုအကြောင်းပြပြီးတော့လှုပ်ဆောင်တဲ့ဒီဒီကိုယ်တိုင်ကအာနာကိုအလွဲသုံးစားလုပ်ပြီးတော့သူ့ရဲ့လူခွေရင်ဂုံတိတ်ခါကိုထိခိုက်သောအရာမျိုးဖြစ်လာမှာတော့စိုးရိမ်ရပါတယ်။ဘာကြောင့်လဲဆိုတော့ အရင်တုန်းကလည်းကျွန်တော်တို့ဖြစ်ခဲ့တာရှိပါတယ်ကိုဗစ်ကာလကိုကျွန်တော်တို့စပိုးတွေ့တော့အရန်ကြောက်လန့်ပြီးတော့ဒီမြို့နယ်ဒေသအတွင်းမှာရှိတဲ့လူတွေကနီးကိုယ့်ရဲ့အမိန့်နဲ့ကိုယ့်ရဲ့ဆုံးဖြတ်ချက်နဲ့လမ်းတွေကိုပိတ်တယ်နောက်တစ်ခါမှဒီလိုမျိုးဟို mask မတက်တဲ့လူတွေကိုတရားဥပဒေပုံစံတိုင်းရေးယူတာမဟုတ်ဘဲနဲ့အချက်ခွဲလောင်ပြောင်တဲ့ပုံစံမျိုးနဲ့လှုပ်ဆောင်တာတွေဒီတရားဥပဒေစိုးမိုးကြီးလှုပ်ဆောင်နေသူကိုယ်တိုင်ကရိုင်းနှက်ပြီးအပြစ်ပေးတဲ့ဟာရှိတယ်အဲ့ဒါဘာလဲဆိုတော့ဥပဒေကိုထုတ်ပေမဲ့ဥပဒေကိုကျင့်သုံးရမယ့်သူတွေကဥပဒေရဲ့အတိမ်အစအခက်အခဲတွေကတင်းကျပ်မှုဆိုတဲ့အကြောင်းအရာကိုလိုလိုအိပ်ပယ်ဖွင့်တဲ့အတွက်အခက်အခဲများစွာပေါ်ပေါက်နိုင်တယ်အဲ့တော့ဥပဒေကိုတင်းကျပ်မှုလှုပ်ဆောင်နေပြီးနဲ့ဥပဒေရဲ့အတိမ်နဲ့တခြားသူရဲ့အခွင့်အရေးကိုလေးစားသောစိတ်ဓာတ်ရှိဖို့ကအရေးကြီးနေတဲ့အတွက်ဒီဘက်မှာစိုးရိမ်စရာတော့အခုချိန်ကြီးဆက်လက်ရှိနေရတော့မှာပါဗျာ
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာတစ်ဆက်သေးမေးချင်တာကအခုကပြောမယ်ဆိုရင်ညမထွက်ရအမိန့်ကြီးထုတ်ပြန်ထားတယ်ဥမာအခုဆိုရင်တော့မြို့နယ်ခုနှစ်မြို့နယ်ပေါ့နော်ရခိုင်ပြည်နယ်မှာဆိုရင်တော့တစ်ခုလုံးပါပဲအနေထားကချို့ကလည်းသူတို့စာဝန်ကြီးအခက်ခဲမျိုးတွေရှိတယ်လို့ပြောနေကြပါတယ်ခင်ဗျာအဲ့တော့ကိုတိကကိုမေးချင်ပါတယ်ခင်ဗျာအဲ့တော့ဒီညမထွက်ရအမိန့်ထုတ်ပြန်တာ riline ပတ်သက်လို့အရေးယူဆောင်ရွက်မှု riline ပတ်သက်လို့ဘယ်လိုယူဆလဲခင်ဗျာလူတွေကတကယ်ပဲမလိုက်နာကြလို့ပဲဥပဒေထုတ်ပြန်တာလားဘယ်လိုရှိပါလဲ
ညမထွက်ရအမိန့်နဲ့ပတ်သက်ရင်တော့လေတော်တော်လေးဟိုဘယ်လိုခေါ်မလဲဟိုကျွန်တော်တို့လည်းတိတ်နာမလဲဘူးပေါ့ဗျာဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်တို့ဖြစ်ပေါ်နေတဲ့ကိစ္စနဲ့ဒီညမထွက်ရအမိန့်နဲ့ကတိုက်ရိုက်မဆက်ဆက်ဘူးပေါ့နော်အတွက်ဝိုင်းဆက်ဆက်တယ်လို့ကျွန်တော်တို့စဉ်းစားနိုင်တဲ့ကိစ္စတွေရှိပေမဲ့လည်းဟိုနားလည်ရတော့ခက်တယ်ပြကျွန်တော်တို့ကနေပိုင်းမှာပို့ပြီးတော့လူတွေကြားတဲ့ချိန်မှာပို့ပြီးတော့ကျွန်တော်တို့ကအစ်စ်ပြီးတော့ကျွန်တော်တို့စီကားနေပေါ့နော်အဲတင်းတင်းကြပ်ကြပ်ခြံတွေတာမျိုးကိုကျွန်တော်တို့ကလိုလားတော့ပေါ့နော်ညပိုင်းကျတော့ကျွန်တော်တို့ကဒါမျိုးကကျတော့နည်းနည်းဘယ်လိုကောစဉ်းစားအချက်တယ်ပြဥမာဆိုကြပါဆိုကျွန်တော်တို့ညာကဟိုကအရင်တော့ဘုံနေပါတယ်ပေါက်ပြီးဆိုလဲအဲ့လိုညာဘက်ဆိုင်နေပိတ်ခိုင်းတာလို့ရှိတယ်ပြအမှန်တော့ပေါက်တာနေပိုင်းပေါက်တာပေါ့နော်ဆိုတော့ညပိုင်းဆိုရင်သူကဒီလူတွေဘာတွေကဟလာဒီညဆိုင်တွေဘာတွေမှာခိုးတယ်ပေါ့ဒီလိုကျွန်တော်တို့အဖြတ်သမားဘာကြာပေါ့နော်ဆိုတော့ဒီလိုအတွေးခေါ်ရှိတယ်ပေါ့နော်အဲ့တော့အဲ့အတွေးခေါ်အရလောက်တာလားပေါ့နော်နောက်တစ်ခုကျွန်တော်စဉ်းစားစရာတစ်ခုတော့ရှိတယ်ဘာဖြစ်လို့လဲဆိုတော့အခုဆိုအနှိတ်ခမ်းတွေဘာတွေဖမ်းတယ်ပြသူတို့ကကျတော့ညပိုင်းကိုဟိုဟာလုပ်ပြီးတော့ကျွန်တော်တို့အားပြုပြီးတော့ကျွန်တော်တို့ဖွင့်တာပေါ့ဒီကာရာအိုကေတို့ဘာတို့ပေါ့နော်ဒီပီယာဆိုင်တွေဘာတွေကျွန်တော်တို့ညပိုင်းတကားပြပြီးရောင်းတာတွေလည်းရှိတယ်ပြဆိုတော့ဒါတွေကို control လုပ်ချင်တာလားပေါ့ဗျဆိုတော့ဟိုဒါကတော့ကျွန်တော်တို့ကဒီအုပ်ချုပ်ရေးနယ်ပယ်မှာတော့အငင်းပွားစရာရှိတယ်တော်တော်ကျွန်တော်တို့ကညာဘက်ကိစ္စကိုကြိုက်တွေ့တဲ့ခါမှာဘယ်လောက်ထိရောက်လဲဆိုတာကတော့ကျွန်တော်လည်းတန်တရားတော့ရှိတယ်ဒီလိုဆိုင်တွေကိုထိန်းတာကကျွန်တော်ထင်တယ်ဟိုဒီအုပ်ချုပ်ရေးအဖွဲ့အစည်းတွေအနေနဲ့ဆိုင်တွေအပေါ်မှာဩဇာအလွန်မဟုတ်အားနည်းလို့ကျွန်တော်ကထင်တယ်ဟိုတကယ်တမ်းကျတော့လေဟိုဒီကျွန်တော်တို့ဒီစီကံသေးဝေးမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအာနာပိုင်နဲ့ဒီကျွန်တော်တို့ဒီလူမျိုးညာပိုင်းနေပါဖွင့်တဲ့ဆိုင်တွေကြားမှာကျွန်တော်တို့တိတိကျကျလိုက်နာတဲ့လေးတာတော့အပြာလန်းအလားလေးစားမှုရှိတယ်အလားဒီလိုအပ်တယ်လို့လည်းဟိုပါတော့တစ်ဖက်ကလည်းယူဆရဲဆိုရင်ဒီကိစ္စကကျွန်တော်ထင်တယ်လောက်ထိလုပ်ဖို့တော့မလိုဘူးဗျအခုဆိုလို့ရှိရင်ဟိုကျွန်တော်တို့ဒီလူမျိုးညာပိုင်းထွက်တဲ့လူတွေကိုဖမ်းလိုက်တဲ့ခါမှာယာချီသွားတဲ့ခါကျတော့ဒီလူတွေကိုတော့ပြီးတနေရာမှာဆုလာတာရတာဟိုကကျွန်တော်တို့ကဒါကူးအောင်လုပ်တယ်လို့လည်းဖြစ်တာပေါ့နော်ညာပိုင်းဆိုတော့ဒါကဟိုကျွန်တော်ကတော့ဟိုဖြစ်ရှင်းတိမဟုတ်ဘူးလို့တော့ထင်တယ်နောက်တစ်ခုကဗျာဟိုကျွန်တော်တို့ကနေပိုင်းမှာပို့ပြီးတော့ကျွန်တော်တို့ကဒီကိစ္စအခုတက်ပို့ပြီးတင်းတင်းကြပ်ကြပ်ခြံထွေးရမယ်ဆိုကျွန်တော်နားလေဗျာအခုကျွန်တော်တို့ဘတ်စကားဂိတ်တွေမှာဆိုလို့ရှိလို့ရှိလို့ရှိလို့ရှင်ဒီကားပေါ်တက်တဲ့လူကြီးကိုကန့်တက်ပြီးတော့ကျွန်တော်တို့တင်စီခြင်းတော့မှတချို့စီကြတဲ့ကြလုပ်တဲ့တချို့ယုံနေမှာဆိုလို့ရှိလို့ရှင်ဓာတ်လီကားစီးတာဆိုကျွန်တော်တို့9ယောက်ဆို9ယောက်ပဲကန့်တက်လိုက်တယ်ပြုတ်ပြီးမစီးခိုင်းဘူးပေါ့နော်အဲ့လိုမျိုးကျွန်တော်တို့ကနေပိုင်းမှာတကယ်လူတွေအများကြီးတွားတဲ့ချိန်မှာစနစ်ပူကြပြီးတော့ဒီတကယ်ဟို social distancing ဖြစ်အောင်လောက်တာမျိုးကျွန်တော်တို့ပုံပြီးအားထည့်စေချင်တယ်ဒီလိုမျိုးညဘက်မှာဟာဒီလိုလိုက်ဖမ်းလာတဲ့ဆိုင်ပေါ့နော်အခုကညဘက်မှာထွက်ပြီးတော့ကျွန်တော်တို့ဈေးဝရှာတဲ့ဒီလိုလိုက်ပြီးတော့ထိန်းတယ်လို့တော့ဖြစ်တာပေါ့ဒါကမလိုအပ်ဘူးတော့မဟုတ်ဘူးပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့ဒီနှိစက်မှုကညဘက်မှာလည်းရှိတာပေါ့အဲ့တော့ဒါကို control လုပ်တာကတော့ကျွန်တော်တို့အငြင်းမပွားလို့သို့တော့ဒါကထိရောက်တဲ့ကင်ကျယ်ဒီကိစ္စကိုကျွန်တော်တို့ဒါကပြင်းထန်ထန်ကင်ကျယ်နေတယ်လို့မယူဆဘူးဟိုဘာပြီးတော့ပိုးဆိုးတာဘေးရွက်ဆိုးကျိုးနေတယ်လူတွေအများကြီးဖမ်းလိုက်တဲ့အတွက်ကြောင့်တစ်ဖက်မှာဝင်လဲပြီးတယ်ဂျောကလည်းအဲ့မှာသွားပြီးတော့မပွားနိုင်ဘူးလားဘာလို့ဆိုတော့ကျွန်တော်တို့ဒီရဲစခန်းတို့အချင်းတော်တို့ပါလေလူကမလိုဘဲနဲ့များသွားမယ်ပေါ့နော်ဆိုတော့ဒါကကျွန်တော်ကပြန်သုံးသပ်တဲ့လို့ထင်တယ်အခုဆိုလို့ရှိလို့ရှိရင်ရန်ကုန်မြို့မှာကျွန်တော်တို့ဒီညပိုင်းမထွက်ရအမေကတိုးတောင်တိုးလိုက်တယ်အခု10နာရီကိုပြန်ဖြစ်သွားတယ်ပေါ့နော်အခုပဲတန်ချက်ဆက်နဲ့ live on နေဆိုတော့ဒါကကျွန်တော်ကတော့ဟိုတားအိထိရောက်တဲ့ဟိုဟာပေါ့နော်လုံကြီးကန်ကြီးရောမဟုတ်ဘူးနေပိုင်းကိုပို့ပြီးအားထည့်ရမယ်လို့ထင်တယ်ဒီပိုင်းမှာအားထည့်ဘူးအမှန်တန်နေနေတော့တွေ့ရတယ်ဗျာ
တ်ခင်ဗျာကျွန်တော်ကမျိုးမင်းကိုလည်းမေးချင်ပါတယ်အခုလိုဥဆိုးရအာနာပိုင်အစင်းစင်ကအခုဆိုရင်ခုနကကိုတိကပြောတဲ့ထဲမှာညမထွေးအမေအချိန်တော်တိုးလိုက်ပြီဆိုတော့ဥပဒေဒီအစင်းစင်ထုတ်နေတယ်နောက်တစ်ခုကရခိုင်ပြည်နယ်ကလာတဲ့လူတွေနဲ့ပတ်သက်လို့လည်းသတင်းပူပူသူတို့လိုက်ရှာနေတာမျိုးတွေရှိတယ်ခင်ဗျာအဲ့တော့ဒီဥပဒေတွေထုတ်တာနဲ့တစ်ဖက်ကစောင့်စည်းအပ်တဲ့အဆိုရအာနာပိုင်တွေနဲ့တူးချင်းခွင့်ရေးတွေကိုစောင့်စည်းပေးတဲ့ဟာမျိုးတွေပေါ့ balance ရှိရတာကွန်မြူမင်းဘယ်လိုမြင်ပါလဲ
လိုအပ်တဲ့အချက်အရာကျွန်တော်တို့ဥပဒေတွေကိုထုတ်ပြန်ရမယ်ဆိုတာကျွန်တော်တို့ပြောပြီးသားပါဒါပေမဲ့ဒီဥပဒေတစ်ခုကိုထုတ်ပြန်မယ်ဆိုလို့ရှိရင်ကျွန်တော်တို့စဉ်းစားဖို့လိုအပ်တဲ့ကိစ္စတစ်ခုကဒီလိုမျိုးထုတ်ပြန်မှုအတွက်အမှန်တကယ်လိုအပ်ရလားဆိုတဲ့အချက်ကိုကျွန်တော်ကြည့်ရပါတယ်အဲ့တော့ဒီဥပဒေကထုတ်ပြန်လိုက်တယ်ဆိုရည်ရွယ်ချက်ကပါလေညမထွက်ရဆိုပြီးတော့တတ်မှတ်ချက်အပိုင်းနဲ့ပတ်သက်လို့ရည်ရွယ်ချက်ကပါလေဟိုကိုဗစ်ကာလမှာကျွန်တော်တို့ကိုဗစ်ကူးစက်တဲ့အကြောင်းအရာနဲ့ညမထွက်တာတော့သိပြီးတော့မဆိုင်ဘူးဗျဒါပေမဲ့အဲ့ဒီဘယ်လိုပဲဖြစ်ဖြစ်အပြင်ထွက်တဲ့နေရာမျိုးမှာကာကွယ်ရမယ့်နည်းလမ်းတွေမသုံးတာလူစုလူဝေးတွေလှုပ်ဆောင်တာဒီတူနဲ့တူဟိုကူးစက်နိုင်တဲ့ပုံစံမျိုးနဲ့လှုပ်ဆောင်လို့ရှိတော့နေပဲထွက်ထွက်ညပဲထွက်ထွက်ဒါကယောဂအခုမှပဲအဲ့ဒီတော့ဒီလိုမျိုးညမထွက်ရဆိုတဲ့အရာကဘယ်လိုယူရချက်လဲကျွန်တော်သိချာသိဖို့လိုအပ်တယ်အဲ့တော့ဒါပေမဲ့ကျွန်တော်တို့အစိုးရပုံစံကအမြဲတမ်းဘယ်လိုအစဉ်ဆက်ရှိလဲဆိုတော့ဟိုအေဂျင့်တာယာကြီးဆိုပြီးတော့ဥတီချက်နဲ့လှုပ်ဆောင်ပြီးတော့ရေဝုတ်ပီပြားကြီးကိုဥတီရေးသွားနေတယ်။ညမထွက်ရချင်ညာလို့ရှင်လူတွေမထွက်ဘူး။လူတွေမထွက်လို့ရှင်အေးချမ်းမယ်။အေးချမ်းလို့ရှင်ယောဂကင်းမယ်ဆိုတဲ့လူတို့ကိုဟိုထိန်းချုပ်မယ်ဆိုတဲ့ဒါမှမဟုတ်ရှင်ရေဝုတ်ပီပြားကိုလှုပ်ဆောင်မယ်ဆိုတဲ့အုတ်ချုပ်ရေးအမြင်ရပဲအဓိကဥတီနေရဲ့ကျမ်းမာရေးအမြင်ကိုတေချာပြီးတော့မသွားနိုင်ဘူးဗျ။နောက်တစ်ခုကကျွန်တော်ဒီလိုဥပဒေထုတ်တဲ့အခါမှာလဲလိုအပ်သည့်တိုင်အောင်လိုတဲ့လောက်ပဲဟိုထုတ်ရမယ့်အရာမျိုးဖြစ်တယ်။ဥပမာအရန်ကိုကျွန်တော်တို့ကူးဆက်နိုင်တဲ့ဒေတာမျိုးမှာလိုအပ်လို့လုပ်တဲ့ဟာမျိုးဟိုဖြစ်ဖို့လိုအပ်တယ်ဒါပေမဲ့တစ်ခါတကြရှင်ကျွန်တော်ပြည်နေတဲ့တိုင်းတစ်ခုလုံးမှာချာမှတ်တဲ့ကိစ္စတွေနောက်တစ်ခါအများပြည်သူအလုတ်ဆက်ပြီးတော့လုပ်ရမယ့်အခြေအနေမျိုးမဖြစ်မနေထွက်ရမယ့်အခြေအနေလောက်ထိကိုကျွန်တော်တို့တိုးပြီးပြီးတော့လှုပ်ဆောင်တဲ့အရာမျိုးကတော့ဥပဒေခုနထုတ်ပြန်ပေမဲ့ကျွန်တော်တို့မေးခွန်းမေးစရာတွေအများကြီးရှိလာတာပေါ့ဒီချိန်ထဲမှာပဲကျွန်တော်တို့ကဒီဟာကတကယ်လို့ COVID ကယောဂါကိုကာကွယ်ပေးဖို့လုပ်မယ်ဆိုရင်ထိရောက်မှုရှိရလားညာမထွက်ရဆိုပြီးတော့ခုနဇာပြောသွားသလိုပဲကျွန်တော်တို့နေပိုင်းမှာကြိုက်သလိုထွက်နေပိုင်းမှာဒီလိုမျိုးဟိုစားတောက်ဆိုင်ကြီးလည်းမပိတ်ကျန်တဲ့ကာရာအိုကေလည်းမပိတ်ဘူးအဲ့လိုမျိုးဖြစ်လို့ရှိရင်ညာမထွက်ရဆိုတာအလက်ကားပဲဘာမှလည်းအကျိုးရှိမှာမဟုတ်ဘူးဒါပေမဲ့အဲ့လိုမျိုးနေရာမျိုးမှာတော့နေခင်းမိုင်းတော့ခွင့်ပြုတယ်ညကြရင်တော့ခုနကတော့ဥပဒေကိုတိတိကျလိုက်နာမယ်ဆိုတော့ဖမ်းဆီးမှုကတကယ်တမ်းကျတော့အနာတရားစေတရားများဖြစ်နေလားနောက်ကပို့ပြီးတော့ဝင်တော့ဝင်ပို့များပို့ပြီးတော့ဖြစ်စေသလားဆိုတော့အချက်ကိုကျွန်တော်ပြောချင်ပါတယ်အဲ့တော့ဥပဒေကိုထုတ်ပြန်တဲ့အပိုင်းကိုလည်းကျွန်တော်စဉ်းစားဖို့လိုအပ်တယ်ဥပဒေကိုတကယ်အကောင့်ထဲပေါ်တဲ့ဒီလုံခြုံရေးတာဝန်ကြီးเนาะတရားဥပဒေစိုးမိုးရေးတာဝန်ကြီးကိုယ်တိုင်ကလည်းဒီဥပဒေကိုအသုံးချပြီးတော့ပို့မှုပြီးတော့တင်းကျပ်တဲ့အရာမျိုးလှုပ်ဆောင်တဲ့ဟာမျိုးနောက်ကလူတူတယောက်ရဲ့အသက်မွေးဝမ်းကြောင်းနဲ့စီးပွားရေးကိုထိခိုက်နိုင်လောက်တဲ့အထိဝင်ရောက်ပြီးတော့ဒါကိုတားဆီးတဲ့ပုံစံမျိုးမဖြစ်ဖို့အတွက်တော့ကျွန်တော်သတိထားဖို့လိုအပ်နေတယ်။ဒါပေမဲ့ကျွန်တော်တိုင်းဒီမှာလည်းတည်တဲ့အတိုင်းပဲဒီအပေါ်မှာအမိန့်ထုတ်ပြန်ပေမဲ့အမိန့်ကိုကြိုက်တယ်လို့မျိုးအတိတ်ပဲဖွင့်တဲ့ကိစ္စမျိုးတွေအမိန့်ကိုနားမလည်ပဲနဲ့စိုးရိမ်စိတ်နဲ့ကောပါဝါပြခြင်းနဲ့စိတ်နဲ့ကောဒါကိုကျွန်တော်တို့ဟိုပို့ပြီးတော့အလွဲသုံးစားလုပ်တဲ့ကိစ္စတွေကတော့တချို့ပြည်နယ်ဒေသတွေမှာအထူးသဖြင့်ဟိုတရားဥပဒေနဲ့ပတ်သက်ပြီးတော့လုံခြုံရေးအကြောင်းပြပြီးတော့အကြောင်းပြလို့ရတဲ့နေရာမျိုးတွေရခိုင်ပြည်နယ်လူဒေသမျိုးမှာပို့ပြီးတော့ဆိုးဝါးနေရဆက်ပြီးတော့ဒေသရရှိနေတုံးပါပဲ
ခုနကကျွန်တော်ပြောလို့ဒီဥပဒေတွေထုတ်ပြန်တဲ့လူမဆုရအမိန့်တွေထုတ်ပြန်တဲ့ညမထွက်ရအမိန့်တွေထုတ်ပြန်တဲ့နောက်တနည်းနဲ့တနည်းသွားတာကန့်သက်တာတွေထုတ်ပြန်တယ်အဲ့တော့ဒီကန့်သက်ချက်တွေကတော့လက်ရှိလူတို့မြန်မာပြည်လူတို့ကသူရက်တည်ရတဲ့အခြေအနေနဲ့လိုက်နာနိုင်စွမ်းရောရှိလားလိုက်နာနိုင်မယ့်အခြေအနေရောရှိလားကွန်မြူမင်းဘယ်လိုယူဆပါလဲ
တချို့ကျွန်တော်တို့ဒီရုံးကနေအိမ်မှာနေပြီးတော့အလုပ်လုပ်ပါခွင့်ပြုထားတယ်ဒါနဲ့ပတ်သက်ပြီးတော့ပုံမှန်လစာဝင်တဲ့လူတွေကတော့လုပ်ငန်းခွင်ပြောင်းသွားတဲ့ပုံစံမျိုးပဲရှိတယ်သိပြီးတော့ဘာမှအိမ်မှာနေရတာပြဿနာမရှိဘူးဒါပေမဲ့ကျွန်တော်တို့အိမ်မှာနေချင်တာပေါ့ဆိုပြီးတော့ပြောပေမဲ့အိမ်မှာနေလို့မရတော့စီးပွားရေးသမားတွေလက်လုပ်လက်စားသမားတွေအဲ့ဒီလိုမျိုးကိစ္စတွေလမ်းအပြင်မှာထွက်ပြီးမှစီးပွားရှာရမယ်ကိစ္စမျိုးတွေကတော့ဒါကကျွန်တော်တို့ကျန်းမာရေးအသိစိတ်သက်ရှိသည့်တိုင်အောင်ဝမ်းစာအတွက်ဘလို့မှအိမ်ထဲမှာနေပြီးတော့လုပ်လို့မရတဲ့နေထားမျိုးရှိတယ်ဒါကတော့ကျွန်တော်တို့မဖြစ်မနေဝ ဝမ်းစာရှာနေရတဲ့အိမ်ထဲမှာငတ်နေမဲ့စားအပြင်မှာထွက်ပြီးတော့ပဲအလုံးလုံးဖို့လိုအပ်နေတယ်ဆိုရဲသူတွေအတန်ကြီးကျွန်တော်တို့ခဏခဏကြားရပါတယ်ဟိုမလိုလားအဖက်နဲ့လက်ရလက်ရနဲ့အပြင်မှာသွားပြီးတော့ဟိုဘာမှလည်းလုံးမရှိတဲ့လူမျိုးကြဒါမျိုးကြကျွန်တော်တမျိုးပေါ့ဒါပေမဲ့အကြောင်းကိစ္စကြောင့်ကိုယ့်ရဲ့စာဝတ်နေရေးပြင်မိသားစုရဲ့စာဝတ်နေရေးအတွက်ကြောင့်မလို့အိမ်ထဲမှာမနေမနဲ့လုံနေရတဲ့လမ်းပေါ်မှာကြာပန်းလုပ်ရတဲ့သူတွေလမ်းပေါ်မှာအများပြည်သူစီးပွားရေးအတွက်တည်ယူဖို့ဆောင်ရွက်လုပ်နေရတဲ့အနေရင်လို့ဝန်ထမ်းနေနောက်တစ်ခါမှကျွန်တော်တို့ဈေးတယ်တွေဒါတွေကတော့ကျွန်တော်တို့ဒီအားကိုတိတိတိုင်အောင်လိုက်နာဖို့အတွက်ခက်ခဲအများကြီးကြုံတွေ့နေတာကျွန်တော်တို့နိုင်ငံရဲ့ပကတိဖြစ်စင်နေပါပဲဗျ
။ဟုတ်ကဲ့ဒါကတော့ဟိုမဖြစ်မနေထွားရတဲ့လူတွေရဲ့အနေထားပေါ့ဒါနဲ့ပတ်သက်ပြီးတော့ဒေါက်ဆန်းစုကြည်ကသူပြောတဲ့အထက်မှာရန်ကုန်တိုင်းပေါ့နော်ဒီယောဂတူရာနဲ့ပတ်သက်ပြီးတော့စီကံမဲ့လို့ဆိုရဲအတုံးနှုံးသုံးတာသိထားမိပါတယ်အဲ့တော့ဒီအခြေအနေမှာကုတီဟာကိုမေးချင်ပါတယ်လူတွေကတကယ်ပဲပေါ့ပေါ့ဆဆနဲ့ဖြစ်နေကြတာလူတွေကဥပဒေကိုမလိုက်နာကြတာလားစီမဲ့ကမ်းမဲ့များတကယ်ပဲဖြစ်နေရလားပဂရိအခြေအနေသိချင်ပါတယ်
ဖြစ်နေတာပေါ့နော်ရန်ကုန်မှာအထူးသဖြင့်ပေါ့ကျွန်တော်တို့ပြီးခဲ့တဲ့ကာလတွေမှာကျွန်တော်တို့ဒီလူတွေ့တဲ့ယောဂပိုးတွေ့တဲ့ဟာနဲသွားပြီးတဲ့နောက်ပိုင်းပေါ့နော်ကျွန်တော်တို့ဒီလူတွေကအရန်ကိုရဲတင်းနဲ့ထွက်လာတယ်ဟိုဒီပိုးတွေကဗျာဟိုယူဆချက်အမျိုးမျိုးရှိတယ်ကဘာမှာလဲဒီကနေပတ်သက်ပြီးတော့တိတိကျကျမပြောနိုင်သေးတဲ့အခြေအနေဗျာဥပမာဆိုကြပါစို့ကျွန်တော်တို့တွေ့ထားတဲ့လူတွေကအဲ့တော့ negative ဘယ်ကြိမ်ပြပြီးတော့ကျွန်တော်တို့ဆေးရုံကဆင်းသွားဆိုတဲ့တည်နေရထွက်လာတာပေါ့နော်တော်တော်လည်းပဲဒီလူတွေကပြန်တွေ့နိုင်နေဆိုတော့အဲယူဆချက်တွေလည်းရှိနေတဲ့အခြေမျိုးမှာလူတွေကစိတ်မလျှော့လိုက်တဲ့အောင်ပေါ့ဗျာအဲ့တော့တော်တော်လည်းပဲဟလာအခက်အတန့်နဲ့ကျွန်တော်တို့ခွင့်ပြုရဲဆိုပြီးတော့ကျွန်တော်တို့အစိုးရဘက်ကလည်းဟလာခွင့်ပြုချက်တွေပြန်ပေးလိုက်တဲ့အချိန်မှာလူတွေကငကိုတည်းကမှကျွန်တော်တို့ဒီပြီးခဲ့တဲ့ဧပြီလနဲ့မေလတွေမှာပေါ့နော်ဟိုအိမ်တွေထဲမှာနေခဲ့ရတဲ့အတွက်ကြောင့်မလို့သူတို့ကအပြင်ကိုဟိုအရန်ထွက်ချင်နေကြတယ်ဆိုတော့ကျွန်တော်တို့လမ်းပေါ်တွေကိုလူအပ်တာနဲ့ပို့ပြီးတော့ရောက်လာတယ်ရောက်လာတဲ့အခါမှာလည်းအဲလူအပ်တဲ့အကာအကွယ်တွေလူအပ်တဲ့ဆင်ခြင်မှုတွေမလုပ်တော့တာတွေ့ရတယ်ဘလောက်ထိများအခြေအနေဆိုးသွားလဲဆိုတော့ကျွန်တော်တို့ဒီပိတ်ရက်ရှည်တွေမှာတခါလေကျွန်တော်တို့အရင်လိုပဲပုံမှန်တိုင်းပဲခီးတွေပဲထွက်တာဘူးအဲ့လိုဒီပကံဖျားပိတ်လိုက်ရတာတို့ဘာလို့ဖြစ်တယ်အဲ့ဒီမနအမတော့အဲ့ဒီပကံဖျားပိတ်ရင်ကိစ္စဖြစ်ကြတယ်ဟိုကအဲ့ကာလာတွေဟိုကကျွန်တော်တို့ဒီခီးတွေအစုလိုက်ပြုံလိုက်သွားတဲ့ကိစ္စတွေဖြစ်နေပြီဒီကလောတို့ဘာလို့မှာဆိုတော့ဒူရင်းကဘလို့ဖြစ်သွားလဲဆိုတော့ကျွန်တော်တို့ပြီးခဲ့တဲ့နှစ်လလောက်အိမ်တွေအောင်းခဲ့အရှိန်လည်းရှိတယ်လူတွေကိုတိုက်ကြဗျာတကယ်တမ်းကျတော့မနေနိုင်ဘူးကြတဲ့တဲ့ပြောရရင်အဲ့လိုမျိုးမနေနိုင်တော့ကျွန်တော်တို့ဒီလိုတစ်ဖက်မှာလည်းယောဂပိုးတွေ့တာတွေကနဲလာပြီးတဲ့ခါကျတော့လုံးဝ local transmission ကလည်းမရှိတော့တဲ့အချိန်မှာအရန်ရဲတင်းလာတဲ့ဟာတော့ရှိတယ်ဆိုတော့ဟိုဆိုရတော့ပြောတော့ပြောနေတယ်တိုးတော်လည်းပဲအစိုးရကိုတိုင်ကလည်းကျွန်တော်သတိထားမိတဲ့အချက်ကပါလဲဆိုတော့သူရဲ့ဒီလိုမျိုးပြန်ထွက်လာပြီးတော့ဟိုကျွန်တော်တို့စီးပွားရေးလေးတွေပြန်လုပ်နေကြတာအလုပ်ကလေးတွေပြန်သွားပြီးတော့ပြန်စီပင်နေတဲ့ကိစ္စကိုတစ်ဖက်မှာလည်းသူကချိန်နှပုံရတယ်ဘာလို့လဲတစ်ဖက်မှာလည်းကျွန်တော်သတိထားမိတာဒီလိုတွေဖြစ်လာတဲ့အချိန်မှာအဲကျောင်းဖွင့်တဲ့အထိတစ်ဖက်ကလည်းသူကလည်းလှုပ်လာတဲ့အတွက်ကြောင့်မလို့တစ်ဖက်မှာလူတွေကလည်းကြော်ရီရော်ရဲဖြစ်တယ်လို့အစိုးရကလည်းဒီအခြေအနေကိုသူကလည်းကောင်းတယ်လို့တွေးလာတဲ့သဘောရှိတယ်။တစ်ဖက်ကတော့နှုတ်ကတော့ပြောတာပေါ့နော်။သူစိတ်ပူပါသေးတယ်လို့ပြောပေမဲ့တစ်ဖက်မှာဟိုတိုးပြီးတော့အမိန့်တွေကိုရှော့ပေးလာတယ်။အကြောင်းတွေလည်းပြန်ဖွင့်လာတဲ့အတွက်ကြောင့်မလို့ဒါတွေကလည်းတစ်ဖက်မှာမသိစိတ်ကနေပြည်သူလူထုကိုရဲစဲတင်ပေးလို့ဖြစ်တာပေါ့။အဲ့တော့ပြည်သူလူထုကလည်းငိုတဲ့အမှကျွန်တော်တို့ကဟိုကျွန်တော်တို့လူသူတို့တဘာဝပေါ့နော်။ကျွန်တော်တို့ဒီလိုလက်လက်နေချင်တဲ့တကယ်ချင်းပေါင်းတဲ့နဲ့လက်ဖေးဆိုင်သွားမယ်ဟလာ။ဒီကပို့ပြီးတော့ကျွန်တော်ခွဲလန်းသပင်လေးတွေပေါ့နော်။တော့ဒီကျွန်တော်စွန်ကျွေးပါ냐ဒါပြောလေးလေးဟလာဟိုလုံးလေးလောက်ထရှိတဲ့ကျွန်တော်တို့ဒီဘာသာရေးနဲ့ပတ်သက်လို့လူမျိုးရေးနဲ့ပတ်သက်လို့ဟလာပွဲလာပွဲလေးတွေဘာတွေလုပ်လဲကျွန်တော်တို့ဒီပွဲစည်းတွေဆိုရဲအစည်းအဝေးတွေလုပ်လာတယ်ဆိုတော့ပြောမယ်ဆိုလို့ရှိလို့ချင်းကျွန်တော်ကအစိုးရအနေနဲ့တင်းတင်းကြပ်ကြပ်လုပ်ချင်ရင်သူကိုနိုင်ကဒီစည်းတွေကျွန်တော်တို့ကပေါင်းတွေကိုတင်းတင်းကြပ်ကြပ်လုပ်ထားဖို့လိုအပ်တယ်ဆိုတော့အစိုးရဘက်ကလည်းသူ့ဘက်ကနေပြီးတော့အဲစိတ်ချပြီးဆိုတဲ့သဘောမျိုးပေါ့နော်တစ်ဖက်ကလည်းတို့ရဲ့ဒီအဖွဲ့အစည်းဆိုင်ရာကျွန်တော်တို့ခင်းချင်းတွေကျင်းပတာတွေစည်းဝေးတွေလုပ်တာတွေခန်းနာတွေလုပ်တာတွေလည်းရှိလာတာတွေလည်းရှိတာပေါ့နော်ဆိုတော့ဒါတွေကလည်းတစ်ဖက်ကနေပြီးတော့ပြည်သူလူထုကိုရဲစစ်တင်ပေးဖို့ဖြစ်တယ်ဆိုတော့အမှန်တော့ဟိုနှစ်ဖက်လုံးကတာဝန်ရှိတယ်ဗျပြောမယ်ဆိုရှင်ဟုတ်ကဲ့
အခုကပြောမယ်ဆိုရင်တော့ယောဂပူpositive ပေါ့နော်ယောဂပူတွေ့တဲ့လူတွေကပို့ပြီးတော့များလာတယ်တထောင်နဲ့ကြော်လာပြီးနောက်တစ်ခုကသစ်ဆုံးမှုဆိုလည်းနောက်ထပ်တစ်ယောက်တွေ့လာပြီးအဲ့တော့ဒီအခြေအနေကအကန့်အသတ်တွေကလည်းထပ်လာမဲ့ပုံရှိပါလေအဲ့တော့ဒီလိုဥပဒေနဲ့ဆက်သွားနေမှဆိုရင်လူတွေရဲ့တကယ်တမ်းရပ်တည်နိုင်ဖို့အခြေအနေပေးပါမလားကိုဒီဟာအမြင်သိကြပါလေ
ဆိုတော့အဓိကတော့ဗျာဟိုဒါကတော့ကျွန်တော်တို့ဒီတနိုင်ငံနဲ့တနိုင်ငံ challenge ပေါ့နော်ဆေးခုံးဘူးကတော့မတူဘူးပေါ့နော်ကျွန်တော်တို့တိုင်းပြည်အနေအထားနဲ့ကြတော့လေဟိုတကယ်တမ်းကြတော့ဟိုဆိုအလုပ်ငန်းတွေဟလာကျွန်တော်တို့ဒီပုဂ္ဂလိကကုမ္ပဏီလုပ်ငန်းတွေကဒီလစာနဲ့ပြီးနိုင်တဲ့အခြေအနေကအမြဲတမ်းနည်းတယ်လူလူတွေအပြင်နည်းနည်းပပောက်ကိုကျွန်တော်တို့ဒီပေးထားနိုင်တဲ့အပြင်တော့တချို့လူတွေကိုကျွန်တော်တို့အလုပ်တွေထုတ်ပြရတာရှိတယ်တချို့ကုမ္ပဏီတွေဆိုလို့ရှိရင်ဝန်ထမ်းတွေကိုလစာတွေရှော့ပြရတာရှိတာပေါ့နော်ပြင်မှာလူတွေသွားလာလှုပ်ရှားနေတဲ့ဟာကိုပြီးခိုးတဲ့ကျွန်တော်တို့အသက်မွေးဝမ်းကြောင်းအများတယ်မတက္ကစီမောင်းတာမျိုးစိုက်ကားနေတာမျိုးဈေးရောက်တာမျိုးပေါ့နော်ဆိုတော့လူတွေဒီလိုမျိုးအိမ်ထဲမှာနေလိုက်ရပြီဆိုလို့ရှိရင်လူတော်တော်များများရဲ့ဘဝကို ထိခိုက်တာဗောနော်အဲ့တော့အစိုးရကလည်းသူအားလုံးမထောက်ပံ့နိုင်ဘူးဒီကိစ္စကြတော့လေဆိုတော့သူထောက်ပံ့နေဆိုတာလည်းတကယ်တော့အကန့်အသတ်ရှိတော့တခါဟိုစင်မစက်နှမ်းပတ်တယ်လို့ပဲသူတို့လည်းအခုဒီနေ့ဆိုရင်တာမန်ယုံသတင်းစာရှင်းလင်းပွဲကနေပြီးတော့သူတို့ဘယ်လောက်ထိထောက်ပံ့ခဲ့ပြီးတော့ဘယ်လောက်ထိထောက်ပံ့အောင်လဲဆိုတော့ပြောတော့ပြောတယ်တော်တော်ဒါကဟိုဒါကြီးအခြေအနေကိုအိမ်ထဲကနေထိုင်ပြီးတော့ရင်ဆိုင်ဖို့တော့ကိုမလုံးတော့ဘူးပေါ့နောက်တစ်ခါကျတော့ဗတ်တက်တာနောက်တစ်ခုရှိလဲဆိုတော့ကျွန်တော်တို့ဒီအိမ်ထဲမှာနေလိုက်တာနဲ့ဘာဖြစ်လာဆိုလူတွေကမုန်းချက်လာတဲ့အပြင်မုန်းချက်လာတဲ့အပြင်တစ်ခါကနေပြီးစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိတာကြံလို့လာတယ်အကျအရန်ကြောက်တက်လာတယ်ဟိုဘယ်လိုပေါ့မလဲဟိုစိတ်ပိုင်းဆိုင်ရာဖိအားတွေကြောင့်တို့တို့မှမလိုလားတဲ့ဒီနောက်ဆက်တွဲပေါ့နော်ကျွန်တော်တို့ဒီဥပဒေပြဿနာတွေဖြစ်လာတာပေါ့နော်ဆိုတော့ဒီအခြေအနေကတော့တကယ်တမ်းကျတော့ဟိုအစိုးရအနေနဲ့လည်းအမှန်တမ်းကြီးမားတဲ့စိန်ခေါင်းလို့ပါပဲသူလည်းသူရှိတဲ့ဒဏ္ဍာရီအင်အားနဲ့သူတို့ဒါကိုရင်ဆိုင်ဖို့တော့ခက်တယ်များတိုင်းပြီးပါတော့ပြီကျွန်တော်ပတ်စံအနေဟလာကျွန်တော်တို့ဒီထောက်ပံ့ခြင်းအများကြီးပေးလိုက်နေတဲ့အနေသားမရှိဘူးဟိုဒါကတော့အစိုးရကိုယ်တိုင်လည်းအကျက်အသေးပဲပြည်သူလူထုဘက်ကလည်းအဲကျွန်တော်တို့နည်းနည်းလေးပြင်ပန်းလာပြီဗျစားစားစားတော့ကတော့ဆိုအားလုံးကျွန်တော်တို့ဒီပုဂ္ဂလိကကျွန်တော်တို့ဒီဟိုလူတွေကလည်းပေါ့ထူကြတယ်ဝိုင်းဝန်းကြတယ်ကျွန်တော်တို့အားပေးကြတော့ဗောနအဲ့တော့အခြေအနေတွေဒီဘက်နဲ့ပြန်ကြည့်ပါစို့ဒီဘက်မှာကျွန်တော်တို့ဒီအားလုံးကပြင်ပန်းသွားတာကျွန်တော်သတိထားမိလူတွေကိုယ်နဲ့ကတောက်မခံနိုင်တော့တဲ့သဘောတူရေဆိုတော့ဒါကတော့ကျွန်တော်တို့အခုဒီကိစ္စကိုထိန်းနိုင်ထိန်းနိုင်မထိန်းနိုင်တော့ရှေ့မှာတော့ကျွန်တော်တို့ကစီးပွားရေးရောလူမှုရေးရောကြီးမားတဲ့ PRI နဲ့ကြုံရမယ်ကျွန်တော်လူတွေကလည်းဖိခံနိုင်မှုမလွယ်ဘူးလို့ကျွန်တော်မြင်တယ်ဒီဟာအစိုးရအတွက်ကတော့ကြီးမားတဲ့စိန်ခေါ်မှုပဲဗျဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်ကိုမျိုးမင်းကိုတခုမေးချင်ပါတယ်ရခိုင်ပြည်နယ်အခြေအနေပါပြောမယ်ဆိုရင်အခုကကိုဗစ်ကအများဆုံးတွေ့ရတဲ့ပြဿနာသူကရခိုင်ပြည်နယ်မှာဖြစ်နေပါတယ်ရခိုင်ပြည်နယ်မှာဆိုရင်လည်းညမထွက်ရမိနေပါတယ်ရောတင်းကျပ်ထုတ်ပြန်ထားပါတယ်ဒါပေမဲ့မင်းညာဆိုရင်ပဲညဘက်ကြီးရွာလိုက်မိရှုခါရမျိုးတွေကြုံနေရတယ်ပြပခအခြေအနေတွေရင်ဆိုင်နေရတယ်အဲ့တော့ရခိုင်ပြည်နယ်လိုအခြေအနေမျိုးမှာချမှတ်ထားတဲ့ဥပဒေတွေနဲ့သူတို့ဒူးဒူးကြုံနေရတဲ့အနေအထားကွန်မြူမင်းရဲ့သုံးသပ်ချက်အမြင်သိကြပါတယ
်ရခိုင်ပြည်နယ်အခြေအနေကတော့ကျွန်တော်တော်တော်ဝမ်းနည်းစရာခံစားနေရပါတယ်ပထမအဦးဆုံးကျွန်တော်တို့ကိုဗစ်နဲ့ပတ်သက်လို့ဆက်ဆာခြင်းပြည်တွင်းကူးစက်မှုများလာတော့ရခိုင်ပေါ့ရခိုင်များလာတဲ့နောက်ပိုင်းမှာကျွန်တော်တို့ကပထမအဦးဆုံးရခိုင်ဆိုလို့ရှိရင်မုံတီကြောင်းရင်မှုကဆက်ဆာခြင်းဖြစ်လာတယ်ဒီတော့ကြည်တော်ပြန်လို့တခြားတိုင်းပြည်ပြန်လာတော့တရုတ်တို့အဲ့လိုမျိုးမုန်တီးမှုကနေအခုပြည်တွင်းမှာရခိုင်ကပြန်လာတဲ့လူဆိုလို့ရှိရင်ဒါယောဂတည်လာတဲ့လူဆိုပြီးတော့မုန်တီးမှုတွေဖြစ်လာတယ်လက်မခံမှုတွေဖြစ်လာတယ်ငကောကမှဖြစ်ခဲ့တဲ့လူမျိုးရေးစိတ်ဓာတ်ကိုပို့ပြီးတော့ကြီးထွားအောင်လှုပ်ဆော်ရေးသားတဲ့ဟာတွေအဲ့ဒီပုံမှန်မုန်တီးပြီးတော့မြန်မာကိုလည်းလက်မခံရခိုင်ကိုလည်းလက်မခံမှုဆိုတဲ့အတန်အီထွက်လာတာဒါပထမအဆုံးကျွန်တော်တို့ကြုံတွေ့ရတဲ့လူမျိုးရေးအခြေခံနဲ့ယောဂပုံမှန်ကြောက်လို့နဲ့စိတ်ကြောက်ဖြစ်လာတဲ့ဟာမျိုးဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ရခိုင်ဒေသမှာအရင်ကကျွန်တော်တို့အင်တာနက်တွေကိုပိတ်ဆို့ထားတဲ့အတွက်ကြောင့်မလို့ဒါတွေအမြန်ဆုံးပြန်ဖွင့်ပြီးတော့ကျွန်တော်တောင်းနေတောင်းတဲ့အခါမှာ 2G ဆိုပြီးတော့ကျွန်တော်ပြန်ဖွင့်ထားပြီမဲ့ဒါကတကယ်တမ်းသုံးမရဘူးအဲ့တော့ရခိုင်ပြည်သူတွေကြားထဲမှာရခိုင်ဒေသပြည်နယ်တွင်းမှာရှိတဲ့သူတွေကြားထဲမှာမှန်ကန်တဲ့သတင်းတွေမရရှိဘဲနဲ့စိုးရိမ်စိတ်ကြောက်သတင်းမှားတွေပို့ပြီးတော့ယုံပြီးတော့ပို့ပြီးတော့စိုးရိမ်ရတဲ့အကြောင်းအရာစိတ်ပိုင်းဆိုင်ရာခုနကတော့ဆရာပြောသွားသလိုပဲစိတ်ပိုင်းဆိုင်ရာကြုံတွေ့ရတဲ့ခက်ခဲတွေကိုသူတို့ဘယ်လို့မှရင်ဆိုင်ဖြေစင်းစရာအခြေအနေမရှိဘူးဒီကြားထဲပို့ဆိုတာကအခုလူမျိုးကျွန်တော်တို့လူလုတဲ့စစ်ပွဲတွေအထံကြောင့်ပို့ပြီးတော့စိုးဝါနေတယ်ပဏီတော့မီးခိုးဝုံတောက်နေတဲ့ရွာတွေကိုမြင်တိုင်းအဲ့ဒီရွာတွေကိုမီးရှို့ရဲဆိုတဲ့သတင်းကြားကြတဲ့ကျွန်တော်စိတ်မကောင်းဖြစ်နေတာဒါကဘာလဲဆိုတော့ဒီအချိန်မှာယောဂပိုးကပ်ပိုးဖြစ်နေတဲ့လူတွေကိုကူညီရမယ်အစားပို့ပြီးတော့ဒုက္ခရအောင်လှုပ်ဆောင်နေတယ်ဒီချိန်ထဲမှာလည်းကျွန်တော်တို့ဒီဟာမျိုးကပြောမယ်ဆိုရင်ကဘာကဟိုဆွဆွဲနေတဲ့စစ်ပွဲဆိုင်ရာရာဇဝတ်မှုတွေကျူးလွန်နေပါတယ်ဆိုတာကိုပို့ပြီးတော့တသက်ပြသလိုဖြစ်နေအချိန်ကြိုက်သဘောမျိုးဖြစ်နေတဲ့အတွက်ဒီခိုင်တင်နေတဲ့ကျွန်တော်ဒါလုံးဝစိတ်မကောင်းဖြစ်သလိုမလုံတင်တော့အရာနောက်တစ်ခုကတော့ဒီနောက်ပိုင်းမှာတကယ်လို့နိုဝင်ဘာလကျရင်ကျွန်တော်ရွေးကောက်ကျင်းပဖို့အတွက်အခုရရွှေမလားမရှိမလားကျွန်တော်စောင့်ကြည့်နေတော့မယ်မရွှေသည့်တိုင်အောင်ရခိုင်ဒေသမှာအဲ့လိုမျိုးကိစ္စတွေရှိနေတဲ့အတွက်ကြောင့်မလို့ရွေးကောက်ပွဲမကျင်းပနိုင်ဘူးဆိုတဲ့အနေအထားမျိုးနဲ့ရခိုင်ပြည်သူတွေရဲ့နေပေးခွင့်ဒီအစိုးရကိုရွေးချယ်ပိုင်ခွင့်အပိုင်းမျိုးနဲ့ဆက်လက်ထိခိုက်သွားနိုင်မယ်ဆိုတဲ့အကြောင်းအရာကိုကျွန်တော်တော်တော်လူခွင့်ရှုထောင့်နေနေရောလူသားချင်းစာနာမှုနေထားရရောစိတ်မကောင်းဖြစ်မိပါတယ်ကြာ
ဟုတ်ကဲ့ကျွန်တော်ကိုတီဟာလည်းမေးချင်ပါတယ်အခုကျွန်တော်တို့တိရောက်လောက်ပြည်နယ်တိုင်းနေမှာလူတွေကိုမေးချတဲ့အခါမှာယောဂပူကရခိုင်ကလာတယ်ဆိုတဲ့အမြင်မျိုးတွေတော်တော်များတွေ့နေရတယ်ခင်ဗျာအဲ့တော့ဒီအခြေအနေကလူမျိုးရေးအရပုံစံမျိုးဆောင်လာပြီလားဒါနဲ့ပတ်သက်လို့အစိုးရကိန့်တယ်မှုကရောမှန်မှန်ကန်ကန်ရှိရလား
ပထမပိုင်းကတော့ကျွန်တော်တို့ဒီရခိုင်ဘက်ကနေပြီးတော့လာဆိုဥပမာဆိုကြပါစို့ဗျာကျွန်တော်တို့ဒီယိုရီးယားဘက်ကနေပြီးတော့ပြန်လာတဲ့လူထိုင်းဘက်ကနေပြန်လာတဲ့လူတွေကိုထိုင်းအများကူးလာမလားလို့စိတ်ပူတယ်လို့မျိုးရခိုင်ဘက်ကဖြစ်တဲ့ဟာကိုကျွန်တော်တို့ဒီတစ်ဖက်မှာလည်းဘင်္ဂလားဒေ့ရှ်မှာလည်းအကြီးကျယ်ဖြစ်တဲ့ခါကျတော့ဘင်္ဂလားဒေ့ရှ်ကိုရည်ညွှန်းပြီးပြောချင်တာဗျာအဲ့ဒီဘက်ကနေပြီးတော့ပေါက်လာသလားပေါ့ဗျာအဲ့ဒီလိုမျိုးအဲ့ဒီလိုမျိုးပြောရင်းရနေမတ်တက်ကနေပြီးကျွန်တော်တို့ငကိုတွေကရှိပြီးသားပေါ့နော်ကျွန်တော်တို့ဒီ AA နဲ့သူကစစ်တပ်တွေနဲ့ကြားမှာကျွန်တော်တို့ pre-back ကဖြစ်ပြီးကြတဲ့ကကျွန်တော်တို့ဒီ လူမျိုးရေးပြောဆိုပြီးတော့ကျွန်တော်တို့အထူးသဖြင့်ဒီလူမှုကွန်ရက်မှာပေါ့နော်လူမှုကွန်ရက်မှာပြောဆိုမှုတွေဟလာအပြန်အလှန်ပြောဆိုမှုတွေအမုန်းတရားတွေခြေခံပြီးပြောဆိုမှုတွေကဒင်းညံ့ဖြစ်ခဲ့တာပေါ့ဆိုတော့ဟိုဖြစ်တော့ကတော့ကျွန်တော်နားလည်တယ်လို့ပြောရရင်တော့ကျွန်တော်ဟိုပထမလူတွေရဲ့ပြောဆိုနေချက်ကဘင်္ဂလားဒေ့ရှ်ဘက်တအားဖြစ်နေတယ်မထိနိုင်ဖြစ်နေတယ်ဒီဘက်ကပေါက်လာနေတယ်ဆိုဆိုရင်ချက်ကငိုရက်ရှိတယ်ဆိုတော့ရှိရနေပြီးတော့ဖြစ်တဲ့အချိန်မှာကျွန်တော်တို့ကအဲ့ဘက်ကနေလာတယ်လို့ကျွန်တော်တို့ကတွေးခေါ်ယူဆချက်တွေနဲ့ပြောကြနေပြီးတဲ့ခါကျတော့ရခိုင်မှာဝေါကနဲ့တွေ့တဲ့အချိန်မှာအများကြီးတက်လာတဲ့အချိန်မှာပြောရင်ပြောရတယ်ဒီအကြောင်းအရာကဘာဖြစ်သွားလဲဆိုတော့အေးနဲ့ကျွန်တော်တို့ဒီပြိပခပေါ့နော်စီရေးပြိပခကိုအကြောင်းပြပြီးတော့ကျွန်တော်တို့ဒီလူမှုကွန်ရက်ပေါ်မှာအငင်းပွားမှုတွေနိုင်ငံရေးချက်ဖောက်ခွက်တဲ့ကိစ္စတွေပေါ့နော်ဆိုတော့ဒီပြည်ထနာလူမျိုးရေးချက်ဖောက်ခွက်တဲ့ကိစ္စတွေမှာဒီဟာနောက်ထပ်ဟိုတည်စရာအကြောင်းတစ်ခုထပ်ဖြစ်လာတာပေါ့နော်သို့တော်လည်းပဲ online ပေါ်မှာဖြစ်တာကလည်းသူကဒါဖြစ်နေကြဖြစ်တဲ့လူတွေကတော့ဖြစ်ကြတယ်သို့တော်လည်းပဲပြန်စဉ်းစားကြည့်မယ်ဆိုလို့ရှိလို့ရှိလို့ရှိရင်ကျွန်တော်တို့ဒီဘက်မှာဘာမှကျွန်တော်တို့ဒီလူမျိုးကြီးကိုထည့်မစဉ်းစားဘဲနဲ့ကုညီရမယ်ဘာလို့ဆိုဟိုမှာဖြစ်ရလေဒီလိုလည်းကုနိုင်တာဟိုဆိုတော့ကျွန်တော်တို့အားလုံးကဒါဒီချိန်မှာဒီဟာကိုအကြောင်းပြုပြီးတော့ကျွန်တော်တို့ပြန်ပြီးမျိုးဆွေးမှုရနိုင်တယ်လို့တွေးတဲ့လူတွေလည်းရှိတယ်ဆိုတော့ဟိုအမှန်တော့ကျွန်တော်တို့အမြင်ပြောရရင်အဲ့ဒီလိုတွေးတဲ့လူတွေအားကောင်းလာဖို့လိုတယ်ဟလာပို့ပြီးတော့ကျွန်တော်တို့ကဒီမျိုးဆွေးမှုပြန်ရဖို့လိုတယ်ဆိုတော့ဟိုတစ်ဖက်ကကျွန်တော်တို့ဒီလူမျိုးရေးကိုအခြေခံပြီးတော့နိုင်ငံရေးအမျက်ထုတ်စီးအမျက်ထုတ်နေတဲ့သူတွေလည်းမရှိဘူးလားဆိုတော့ရှိတယ်တော်တော်အဲ့ဒီလူတွေတာသွားရင်တော့ကျွန်တော်တို့ဒီကျွန်တော်စကေးလူဝဲမှာတာသွားမယ်ဒီဝါရဖြန့်ချီမှာဒီကဒီကိုဗစ်ကိစ္စကိုအသုံးချမယ်ဆိုလို့ရှင်တော့ကျွန်တော်တို့ကမကောင်းတဲ့အနာဂတ်ကိုရင်ဆိုင်ရနိုင်တာပေါ့မဟုတ်ဘဲနဲ့ဆိုတော့ကျွန်တော်တို့ဒီဘယ်လိုပဲဖြစ်ဖြစ်ရခိုင်မှာဖြစ်တဲ့ချိန်မှာအားလုံးဝိုင်းကူအောင်မယ်ကျွန်တော်တို့ဒီ volunteer တွေဆိုလည်းတွားရတယ်ပေါ့နော်ဆိုတော့အဲ့ဒီဘက်ကိုတွားနေတဲ့အုပ်စုတွေရှိတယ်အဲ့ဒီယူဆနဲ့အဲ့ဒီချင်းကမှုအားကောင်းလာမယ်ဆိုရင်ကျွန်တော်တို့ကပြန်ပြီးတော့ညီညွတ်မှုရနိုင်တယ
်လက်ရှိကြုံရတဲ့စီးပွားရေးအခြေအနေလူမှုအခြေအနေအရဒီကိုဗစ်ရောဂါထိန်းချုပ်ရေးအတွက်အစိုးရမှာအကြီးအမားကဲဆန်းချက်တွေစိန်ခေါ်ချက်တွေဘာတွေရှိလာနိုင်မလဲခင်ဗျာ
တကယ်တမ်းကျတော့လေကျွန်တော်တို့တိုင်းပြည်မှာဖြစ်စင်တာကအရန်ကောင်းပါတယ်။အရန်တကယ်လက်တေချာဖြစ်စင်တာလေအချိန်လဲရတော့တော်တော်အဲ့ဒီအရန်ကောင်းပြီးအရန်ကိုတေချာဖြစ်စင်တာနဲ့ဖြစ်စင်တာချက်ကအတိုင်းတာတစ်ခုအတွက်ပဲဟုတ်တယ်ဗျ။ဘာလို့ဆိုကျွန်တော်တို့ကဒနာအင်အားရအောင်ကျွန်တော်တို့ capacity ပေါ့နော်ကျွန်တော်တို့ကလုံလောက်တဲ့ဆရာဝန်တော့တခါကျွန်တော်တို့စက်ပစ္စည်းတွေကိုကိုင်နိုင်တဲ့ကျွမ်းကျင်တဲ့ဆရာဝန်ဦးကြီးအခန့်သက်ရှိတယ်။ဒီမှာတိုင်းပြည်လိုအများကြီးမရှိဘူး။ကျွန်တော်ရဲ့မှန်ကိန်းပေါ့နော်ကျွန်တော်တို့လူ1,000-2,000 လောက်ပို့တော့ကျွန်တော်တို့ကောင်းကောင်းကြီးထိန်းနိုင်တဲ့အနေအထားရှိတယ်ပေါ့နော်ကျွန်တော်တို့ဒီစေယုံဆိုတော့ကျွန်တော်တို့ဒီကုသရေးပေါ့နော်ကျွန်တော်တို့ကုသရေးထိန်းချုပ်ရေးအပိုင်းမှာတော့ကျွန်တော်ရှိအဲ့တဲ့များသွားရင်တော့တော်တော်ဒုက္ခရောက်လိမ့်မယ်ကျွန်တော်အဲ့ခါကြရင်တော့ကျွန်တော်တို့အခုအစိုးရပြင်ဆင်တော့လို့ဒီ home quarantine ဘက်ကိုသွားလိမ့်မယ်အဲ့ home quarantine နဲ့ကျွန်တော်တို့တိုင်းပြည်ရာပြည်သူလူထုရဲ့လူနေမှုအစဉ်တန်းနဲ့အဲ့မှာပြဿနာဆရတာပဲပို့ပြီးကျွန်တော်ကကြောက်တာပါလို့ဆို home quarantine နေဖြစ်လာရင်ရက်ကွက်လိုက်ရောကျွန်တော်တို့မြို့နယ်လိုက်ဒီကျွန်တော်တို့အဲ့လိုမျိုးတွေ home quarantine ပုံစံတွေပြောင်းလာရင်တော့ကျွန်တော်တို့ဟိုဆောစောပရမဘိုင်းမှာပြောသွားသလိုပဲကျွန်တော်တို့ရေခင်းကာတာလို့ကိုတာကျွန်တော်တို့ဒီခြံစည်းရိုးတွေခတ်ပြီးတော့မင်းဘယ်ရက်ကွက်ကလည်းမဝင်နဲ့မထွက်နဲ့ဆိုတဲ့ကိစ္စမျိုးတော့အကြီးအကျယ်ဖြစ်လာမယ်ကျွန်တော်တို့ဒီအခုလောက်နံပါတ်ပါအခုကျွန်တော်တို့ဒီ1,000-2,000ကိုကျွန်တော်တို့ထိထိကျကျအမြန်ဆုံးအုပ်ချုပ်ရေးနည်းနဲ့ထိရင်ထိမဟုတ်ဘူးမထိနိုင်ဘူးကျွန်တော်တို့အဲ့ဒီ home quarantine အဆင့်ကိုရောက်သွားရင်တော့ကျွန်တော်တို့တိုင်းပြည်ကကြီးမားတဲ့ဆိုးရိုးတွေနဲ့ရင်ဆိုင်ရလိမ့်မယ်ဗျကျွန်တော်တို့ဒီချက်ပူဆိုးတဲ့အခြေအနေကိုရောက်သွားလိမ့်မယ
် covid ကာလအကန့်သတ်စီမင်းစည်းကမ်းတွေနဲ့စိုးရိမ်စရာအခြေအနေတွေပေါ်မှာသင်းစားဆရာဦးတိဟသွေးနဲ့လူခွင့်လှူရှာသူဦးအောင်မျိုးမင်းတို့ဆွေးနွေးသွားခဲ့ကြတာဖြစ်ပါတယ်ကျွန်တော်သားညဦးပါ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူဟာကမ္ဘာတစ်လောမှာ26သန်းခွဲကျော်ဖြစ်နေပြီးသေဆုံးရသူက9သိန်းနီးပါးရှိနေပါပြီ။ကူးစက်မှုအများဆုံးဖြစ်တဲ့ American ပြည်တော်စုမှာအခုဆက်ခံရသူ6သန်းကျော်နဲ့သေဆုံးရသူ2သိန်းနီးပါးရှိပါတယ်။ဒုတိယကူးစက်မှုအများဆုံးကကူးစက်ခံရသူ4သန်းကျော်ရှိတဲ့ဘရာဇီးဖြစ်ပြီးအိန္ဒိယကလည်းကူးစက်သူ4သန်းကျော်နဲ့ဘရာဇီးနီးပါးဖြစ်နေပါပြီ။အမေရိကန်နိုင်ငံတွင်ခွဲခြားဆက်ဆံမှုနဲ့ရဲတွေအစိုးရရဲ့လှုပ်ဆောင်မှုတွေအတွက်ဆန္ဒပြနေတာရဲပေါင်း100နီးလာပြီဖြစ်တဲ့ Oregon ပြည်နယ် Portland မြို့မှာတောက်ကြံတွေက28ဦးရဲဖမ်းခံခဲ့ရပါတယ်။ Portland ဟာအမေရိကန်နိုင်ငံမှာအဓိကဆန္ဒပြတဲ့နေရာဖြစ်နေပြီးရဲလုပ်ငန်းပြုပြင်ပြောင်းလဲရေးနဲ့လူမျိုးရေးတရားမျှတမှုရှိစေဖို့အတွက်ရဲဆက်ဆန္ဒပြမှုတွေ3လလောက်ကြာလာတဲ့နောက်မှာတော့ဆန္ဒပြသူတွေနဲ့ရဲတွေချားမှာတမကလယ်ဝဲစွန်းနဲ့လက်ရစွန်းအဖွဲ့တွေချားမှာပါပဋိပက္ခတွေဖြစ်လာနေတာပါ။မြန်မာနိုင်ငံမှာ COVID-19 ကူးစက်မှုအခြေအနေကြောင့်အသွာအလာကန့်သတ်ချက်ကိုလိုက်နာတဲ့အနေနဲ့လူစုလူဝေးမလုပ်ကြဖို့နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်။လာမယ့်အင်္ဂါနေ့ကောင်မှုကရွေးကောက်ပွဲအောင်နိုင်ဆိုင်းပုတ်တင်ပွဲအခမ်းအနားမှာဒေသခံပြည်သူတွေစုဝေးမဲ့သတင်းထွက်နေတာကြောင့်အခုလိုသတိပေးလိုက်တာပါ။အိန္ဒိယနဲ့တရုတ်နှစ်နိုင်ငံကာကွယ်ရေးဝန်ကြီးတွေရဲ့တွေ့ဆုံမှုအပြီးမှာတော့ နိုင်ငံချမ်းအငင်းပွားနေတဲ့နယ်စပ်ပြဿနာတင်းမာမှုတွေရော့အောင် UDB ဆောင်ရွက်ဖို့သဘောတူညီခဲ့ကြတယ်လို့နိုင်ငံအစိုးရတွေကစနေနေ့မှာပြောပါတယ်။နယ်စပ်မှာဂျူလာတုန်းကဖြစ်ပွားခဲ့တဲ့ပဋိပက္ခအတွင်းအိန္ဒိယစစ်သား20သေဆုံးခဲ့တဲ့နောက်နှစ်ဖက်စလုံးကနယ်စပ်မှာတပ်တွေကိုတိုးချထားခဲ့ကြတာဖြစ်ပါတယ်။အိန္ဒိယကာကွယ်ဝင်ကြီးရက်ရှနတ်ဆင်းနဲ့တရုတ်ဗိုလ်ချုပ်ကြီးဝေဖန်ဟီရိုဟာရုရှားနိုင်ငံမော်စကိုကရှန်ဟိုင်းပူးပေါင်းဆောင်ရွက်ဖွဲ့အစည်းအဝေးမှာဘေးရွက်အစည်းအဝေးဖြစ်တောက်ကြံနဲ့ညနေပိုင်းကတွေ့ဆုံကြတာဖြစ်ပါတယ်။နယ်စပ်ပြဿနာအတွက်အဆင့်အမြင့်ဆုံးတာဝန်ရှိသူတွေညနေချင်းဆိုင်တွေ့ဆုံဆွေးနွေးတာဒါပထမဆုံးဖြစ်ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှင်ပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ။ကျမခင်ရတတ်ပါ
This program has come to you from the Voice of America, Washington.